Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကကြေရှင်းကြပါစေခင်ဗျာ။ VOA American Dance ရဲ့2021ခုနှစ်ဧပြီလ21ရက်ဗုဒ္ဓဟူးနေ့ပဲစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒီစီစဉ်တွေကိုလိုင်းဒိုမီတာ31 32 51နဲ့ဒုတိယနာရီဘက်မှာလက်လက်မီတာ190 kHz 1505ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညစီစဉ်မှုကကျွန်တော်ကြော်ကြော်သိမ်းပါဒီကနေ့အပြင်သတင်းစာဆရာကြီးဟန်တာဝူရီဦးဝင်းတင်ကွဲလွန်သွားတာ9နှစ်ပြည့်မြောက်တဲ့နေ့ဖြစ်တာနဲ့အညီမြန်မာနိုင်ငံတဝန်းဆရာနာရှင်ကိုစန့်ကျင်ကြောင်းပြတဲ့အနေနဲ့ရောဆရာကြီးဦးဝင်းတင်ကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ပါအပြာရောင်အင်ဂျီဝတ်လှူရှောင်းမှုလုပ်ခဲ့ကြပါတယ်
။သတင်းစာဆရာကြီးဟန်တာဦးဝင်းတင်ကွဲလွန်သွားတာ9နှစ်ပြည့်အချိန်မှနဲ့လူဆွိုက်အပြာရောင်ဒီရှက်နဲ့ပေါ့နော်။ဒါတို့လို့လုပ်စီခြင်းတွေကဒီရေပုံတွေကိုဒီဖုံးမာရီယာတော်လကောင်၊လောဝါမာရီယာတော်လကောင်လောက်ကြပါရဲ့ဗျာ။
ဒီသတင်းပြေဆုံးတဲ့အတူမုံရွာဘက်မှာဒေသခံတွေနဲ့စစ်တပ်အကြအပြန်အလှန်ပစ်ခတ်မှုနောက်ဆုံးအခြေအနေကချင်ပြည်နယ်တွေမှာတိုက်ပွဲပြင်းထန်နေတာနဲ့အများဒေသခံတွေအိုးအိမ်ဆုံးထွက်ပြေးနေရတာရွှေလီနဲ့ကျယ်ကောင်ကမြန်မာနိုင်ငံသားအများစုရှိတဲ့နေရာတွေမှာကိုဗစ်ကြောင့်အသွားအလာတွေပိုတင်းကျပ်ထားတာနဲ့ထိုင်းနဲ့မလေးရှားမှာကိုဗစ်စီးကံချိုးဖောက်ပြီးအကြံပွဲဆင်နွှဲတဲ့မြန်မာနိုင်ငံသားတွေဖမ်းဆီးအရေးယူခံရတဲ့သတင်းတွေကိုနားဆင်ကြပါမယ်။သတင်းပတ်စင်ကဏ္ဍတွေအဖြစ်လူလူနဲ့ကြမ်းမာရေးမြမအရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလမ်းလောက်နဲ့မှန်မြသိအောင်တို့ပြောပြပါမယ်ခင်ဗျာ
။စနေနေ့မှာကျင်းပမယ့်မြန်မာအရေးအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီအကြီးအကဲပို့ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်မယ်လို့စစ်တပ်ပြောခွင့်ရသူကိုကိုးကားပြီးတော့ဂျပန်နီကေအေရှန်သတင်းကဒီကနေ့ပို့ထုတ်နေမှာဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပမယ့်အာဆီယံအရေးပေါ်အစည်းအဝေးကိုပို့ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရပို့ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုထားတာပါ။ဒီမတိုင်ခင်ကလည်းအာဆီယံအစည်းအဝေးကိုပို့ချုပ်မှုချင်းမင်းအောင်လှိုင်တက်မယ်လို့ထိုင်းနဲ့မလေးရှားနိုင်ငံခြားရေးဌာနကပြောဆိုထားပါတယ်။ပို့ချုပ်မှုချင်းမင်းအောင်လှိုင်ဟာအာဆီယံထိပ်သီးအစည်းအဝေးကိုအွန်လိုင်းကနေတက်မယ်လို့သတင်းတွေလည်းထွက်ခဲ့တာကြောင့်လူကိုယ်တိုင်တက်မလားအွန်လိုင်းကတဆင့်တက်မလားဆိုတာတည်တည်ကိုယ်ကိုယ်သိနိုင်ဖို့ပို့ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိပါဘူး။လက်ရှိအလဲကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကလည်းအာဆီယံကောင်းဆောင်တွေဂျကာတာမြို့မှာလာမယ့်စနေနေ့ကျရင်တွေ့ဆုံမယ်လို့ဒီကနေ့ပုံထုံးနေ့မှာသတင်းထုတ်ပြန်ပါတယ်။ဝင်ကြီးချုပ်လည်းဖြစ်တဲ့ဘရူနိုင်းဆိုဘွားဟာဆနာဘုခရာကအစည်းအဝေးဥက္ကဋ္ဌအဖြစ်တာဝန်ယူမယ်လို့သူယုံကကြေညာချက်ထုတ်ထားပေမဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထည့်သွင်းဖော်ပြထားတာမရှိပါဘူး။မြန်မာအပါအဝင်အာဆီယံအရာရှိတချို့ကတော့ဒီအစည်းအဝေးဟာမြန်မာအရေးတီးခြားလုပ်တဲ့ထိပ်တည်အစည်းအဝေးဖြစ်တယ်လို့အတည်ပြုပြောဆိုထားကြတာပါ။ဒီအစည်းအဝေးကိုဗီယက်နမ်ဝင်ကြီးချုပ်တဲ့ဖမ်မင်ချင်းတက်ရောက်မယ်လို့ဗီယက်နမ်အစိုးရကဒီကနေ့ပဲပြောပါတယ်။ထိုင်းနိုင်ငံကတော့ဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်မှာမဟုတ်ပဲနိုင်ငံခြားရေးဝန်ကြီးကိုဆီလိုမယ်လို့ထိုင်းဝန်ကြီးချုပ်ကပြောထားပါတယ်။မြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးကျင်းပနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာကုလအတွင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းရှာနာဘူဂနာဂျကာတာမြို့ကိုလာရောက်မယ်လို့သိရပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာမဟုတ်ပေမဲ့လို့အစည်းအဝေးပေးပန်းမှာဆွေးနွေးပွဲတွေလုပ်သွားဖို့ရှိတယ်လို့လည်းသိရပါတယ်။မြန်မာအရေးကိုအာဆီယံအသင်းကြီးအနေနဲ့ကြားဝင်ညှိနှိုင်းကတ်တွယ်ဖြည့်ရှင်ဖို့အိန္ဒိချင်းတရုတ်ရောအမေရိကန်ပြည်ထောင်စုကရောကမ္ဘာကုလသမဂ္ဂအသင်းကြီးကပါ6ခန်းပြောဆိုထားကြတာပါပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒလက်ကင်ထားတဲ့အာဆီယံအသင်းကြီးမှာမြန်မာအရေးဆွေးနွေးမှာဖြစ်တဲ့အတွက်ဒီအစည်းအဝေးကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖိတ်ကြားတဲ့နယ်လို့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကဧပြီလ20ရက်နေ့မှာကြေညာချက်ထုတ်ကြေညာထားပါတယ်NUG ရဲ့အတန်းကိုနားမထောင်မနဲ့မြန်မာအရေးကိုပြပြဆုံဆုံဆွေးနွေးနိုင်မှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားတာပါရက်ဆက်ကြမ်းကြုတ်စွာအာဏာသိမ်းထားတဲ့သူရဲ့လိုရက်ကိုလုံးဝတဝမခံညှဉ်းဆန်ထားတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုလည်းမြန်မာပြည်သူကိုစားအာဆီယံအစည်းအဝေးကိုဖိတ်ခေါ်ထားတာမဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းသိအောင်လုပ်ရမယ်လို့လည်းကြေညာချက်မှာအကြံပြုထားပါတယ်လူအခွင့်အရေးလှိလာဆောင်ကြီးအဖွဲ့ HRW ကတော့အာဆီယံအသင်းကြီးကမြန်မာစစ်ကောင်းဆောင်ကိုဖိတ်ကြားထားတာချက်ချင်းပြန်ရုပ်သိမ်းတယ်လို့ပြောပါတယ်မြန်မာပြည်ရင်းကနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဒေသရင်းဒုက္ခသည်အချက်အသေးတွေပေါ်ပေါက်လာနိုင်တယ်လို့လူမှုကွန်ရက်ရဲ့အဖွဲ့တွေနဲ့လှုပ်ရှားတက်ကြွသူတွေကပြောပါတယ်။ပြည်ရင်းကအကြံဖက်နှိမ့်နှဲမှုတွေကြောင့်ပြည်သူ2,000ခွဲလောက်နေရာစွန့်ခွာထွက်ပြေးနေရတယ်လို့လည်းမြန်မာလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကပြောပါတယ်။မြန်မာအရေးကိုနိုင်ငံတကာကချက်ချင်းတုံ့ပြန်ဆောင်ရတာမရှိရင်တော့လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြီးပေါ်ပေါက်လာတော့မယ်လို့လည်း Mr. Andrews ကသူ့ရဲ့ Twitter လူမှုဆွေးနွေးပွဲမှာတတိပေးရေးသားထားတာပါ။မြန်မာနိုင်ငံတွင်းကအခြေအနေတွေထိန်းလို့မရအောင်ဖြစ်လာနေပြီလို့လဲမစ္စတာအန်ဒရူးစ်နဲ့လူခွင့်ရေးအဖွဲ့တွေကသတိပေးနေကြတာပါပြည်သူတွေတခဲနဲ့ပါဝင်နေတဲ့ CDM အနာဖီဆိုင်ရေးလှုပ်ရှားမှုနဲ့လုံခြုံရေးတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေကြောင့်အတော်များများအလုပ်အကိုင်းမရှိဘဲဖြစ်နေကြတာပါ စစ်ကောင်စီကအင်တာနက်လိုင်းတွေပါဖြတ်တောက်ထားတဲ့အတွက်လဲအွန်လိုင်းကနေအယောင်ဝယ်လုပ်နေသူတွေအတွက်အခက်အခဲတွေဖြစ်နေပါတယ်။ဒါအပြင်တိုင်းရင်းသားဒေသတွေမှာလဲမြန်မာစစ်တပ်ရဲ့ဘုံကျဲတက်ခတ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်နေရာစွန့်ခွာပြီးတော့နေဆက်ဖက်ထွက်ပြေးနေရတဲ့ပြည်သူတွေတိုးလာနေတယ်လို့မြန်မာဒုက္ခသည်အရေးလှုပ်ကင်ပေးနေတဲ့ TBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွမ်ဆန်ကပြောပါတယ်။မြန်မာနိုင်ငံရဲ့အဓိကကုန်သွယ်ပဲဖြစ်တဲ့အာဆီယံအသင်းကဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာကိုဖိအားပေးတယ်လို့လဲမစ္စသွမ်ဆန်ကပြောပါရယ်မြန်မာကုန်သွယ်ရေးသုံးပုံတစ်ပုံကအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဖြစ်ပြီးပြည်ပရင်းနှီးမြှုပ်နှံမှုအများစုကလည်းဒေသတွင်းနိုင်ငံတွေကဖြစ်ပါတယ် CDM လှုပ်ရှားမှုကြောင့်ဗန်တွေဆေးရုံတွေနဲ့အထက်ချုပ်စက်ရုံတွေအပါအဝင်လုပ်ငန်းအတော်များများမလဲပတ်နိုင်တာကြောင့်မြန်မာစီးပွားရေးထိခိုက်နေရတာပါလက်ရှိပေါ်ပေါက်နေတဲ့ COVID ကပ်ရောဂါကြောင့်လဲထိုင်းနဲ့အခြားနိုင်ငံတွေကိုရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေနေရပြန်နေကြရတာပါမြန်မာစီးပွားရေးခုလိုချက်ချုံကြနေပြီးတော့လူတွေလဲဝင်ွေလာစားမရှိကြတဲ့အတွက်တနိုင်ကလုံးလူသားချင်းစာနာမှုဆိုင်ရာအကြက်အတဲကြီးစိုက်တော်မယ်လို့လဲ TBC အကြီးအကဲဆယ်လီသွမ်ဆန်ကသုံးသပ်ပြောဆိုထားပါတယ်မြန်မာနိုင်ငံအနောက်မှာစစ်အာဏာရှင်စန့်ကျင်လှုပ်ရှားမှုအဖြစ်အပြာရောင်အင်ဂျင်ဝေါ်လှုပ်ရှားမှု Blue Shirt Campaign ကိုဒီကနေ့ဆင်နွှဲကြပါတယ်အကျဉ်းတော်လဲမှာဝေရတဲ့အပြာရောင်အင်ကြီးကိုပဲဆွဆွဲမြင်မြဲဝတ်ဆင်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းတည်င်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ချင်း9နှစ်ပြည့်ကွန်ပျူတာအနေနဲ့ရောစစ်ကောင်စီကဖန်စီထားသူတွေပြန်လို့ရေးတောင်းဆိုတဲ့အနေနဲ့ပါဒီလှုပ်ရှားမှုကိုဆင်နွှဲရတာလို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဖန်စီသူတွေရဲ့နာမည်ကိုလက်ဖွားမှာရေးပြထားတဲ့အပြာရောင်အင်ကြီးဝတ်ဆင်ထားသူတွေကသူတို့ရဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်ဆမီနာတွေမှာတင်ထားပြီးတော့ Blue Shirt Campaign မှာပါဝင်ကြတာပါဒီကမ်ပိန်းကိုနိုင်ငံအနှံ့ပြည်သူတွေပါဝင်တာကိုလည်းတွေ့ရပါတယ်။အွန်လိုင်းလှုပ်ရှားမှုအပြင်အပြာရောင်အင်ဂျင်ပို့ပြီးတော့ချီတက်လမ်းလျှောက်တာတွေလောက်ကြပါတယ်။ရန်ကုန်မြို့မှာလှိုင်းတင်ငန်းကျွန်းတောင်ဥကလာတောင်မွေမြို့တွေမှာပျောက်ကြားသပိတ်တချို့ဆက်ရှိနေပြီးတော့အပြာရောင်သပိတ်လည်းဆင်နွှဲကြပါတယ်။
ကမလာရုံးသွဲမလာ
ရုံးသွဲကြသို့ရုံးသွဲကြသို့
စစ်တော်ကမလာရုံးသွဲမလာ
နေစင်မပြတ်လမ်းလျှောက်ချီတက်ဆန္ဒပြပွဲတွေဆင်နွှဲနေတဲ့မန္တလေးလွိုက်ကောမိုးကုတ်မှာအပြာရောင်အင်ဂျင်ဝတ်ဆန္ဒပြပွဲတွေဆက်လုပ်ကြပါတယ်။ဒပွဲနဲ့လောင်းလုံမျိုးကဆန္ဒပြပွဲတွေကိုလည်းဒီကနေ့မနက်ပိုင်းကစစ်တပ်ကဖြိုခွင်းခဲ့ပြီးလူတို့ဖမ်းခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒဇယ်၊နေပြော၊ဖကတ်၊မိုးကောင်၊နမ်တီ၊ရေဖြူ၊လက်ပောင်းနောင်ဒေသကျေးရွာတွေမှာလည်းဆိုက်ကတဲ့ပိတ်၊ပျောက်ကြတဲ့ပိတ်၊ရွာတွင်းတဲ့ပိတ်၊အပြာရောင်တဲ့ပိတ်တွေပုံစံမျိုးစုံနဲ့ဆင်နွှဲပြီးတော့စစ်အာဏာဆန့်ကျင်ရေးဆန္ဒပြကြတာပါ။စကိုင်းတိုင်းရင်းမာပင်မြို့နယ်နဲ့ကနေမြို့နယ်တွေအနီးကကျေးရွာတွေမှာတော့စစ်တပ်ရဲ့ပစ်ခတ်မှုကိုဒေသခံတွေကခုခံနေတာကြောင့်အခြေအနေတင်းမာနေပြီးတော့အနီးအနားကရွာကိုရွာလောက်ဒေသခံတို့ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။နိုင်ငံတကာသတင်းတွေထဲမှာဆိုရင်တော့အင်ဒိုနီးရှားရေတပ်ကလူ53ဦးပါရင်းကုန်တင်မောတစ်စင်ဒီကနေ့မနက်မှာပျောက်ဆုံးသွားတာကြောင့်အင်းနီးချင်းဩစတြေးလျနိုင်ငံနဲ့စင်ကာပူကိုအကူအညီတောင်းပြီးတော့ရှာဖွေနေတယ်လို့အင်ဒိုနီးရှားစစ်ဘက်အကြီးအကဲကပြောပါတယ်။ဂျာမနီနိုင်ငံလုံး KRI နန်ဂလာ420ရင်းကုန်တင်မောဟာပါလီကျုံးမြောက်ဖက်ရေပြင်နယ်နမိတ်ထဲမှာစီးလေ့ကျင့်နေတာဖြစ်တယ်လို့လည်းပြေရပြောခွင့်ရသူကပြောပါတယ်။ဒီကနေ့မနက်၄နာရီခွဲလောက်မှာတင်မောနဲ့နောက်ဆုံးအဆက်အသွယ်ရခဲ့တာဖြစ်ပြီးပျောက်ဆုံးနေတဲ့အစ်ဒီရင်ငုပ်တင်မောကိုဩစတြေးလျနဲ့စင်ကာပူနိုင်ငံရဲ့အကူအညီနဲ့ဝမ်းရှာနေတယ်လို့လည်းစစ်ဖက်အကြီးအကဲဟာဒီဂျာဟတ်တိုကအတည်ပြုပြောဆိုပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဩစတြေးလျနဲ့စင်ကာပူနိုင်ငံကာကွယ်ရေးဌာနကိုမြန်မြန်ကပေမဲ့ချက်ချင်းအကြောင်းပြန်တာမရှိသေးပါဘူးအလေးချိန် 1395 တန်းရှိတဲ့ဒီရင်ငုပ်တင်မောကို 1998 ခုနှစ်မှာဂျာမနီတို့တည်ဆောက်ခဲ့တာဖြစ်ပြီး2012ခုနှစ်ကတော့တောင်ကိုရီးယားနိုင်ငံမှာနှစ်နှစ်ကြာပြန်လည်ပြင်ဆင်မှုမှထားတာဖြစ်တယ်လို့အင်ဒိုနီးရှားကက်ဘိနက်ဝန်ကြီးများရုံးအဖွဲ့ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိ 5.32 kHz 9383ည 5.32 kHz 9303ည5.52 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5လက်မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါရှင
်။ဂျပန်နိုင်ငံတိုကျိုနဲ့အိုဆာကာမြို့တွေမှာ COVID-19 ကူးစက်မှုလိုင်းအသင်းနဲ့ကြုံနေရတာကြောင့်အစိုးရကပြည်နယ်အရေးပေါ်အခြေအနေတရချမှတ်သွားနိုင်ပါတယ်။ကာယောဂါကာလအစောပိုင်းတုန်းကလည်းဂျပန်နိုင်ငံတဝမ်းမှာအရေးပေါ်အခြေအနေနှစ်ကြိမ်ကြီးညာခဲ့ပြီးဒုတိယအကြိမ်အရေးပေါ်ကာလကိုပြီးခဲ့တဲ့မတ်လ21ရက်နေ့ကရပ်သိမ်းခဲ့တာပါ။ဂျပန်မှာအခုထိ COVID ကူးစက်ထားသူ 9,400 ကျော်နဲ့သ တည်ဆုံးသူက 9,600 ကျော်ရှိပါတယ်။အိန္ဒိယမှာလည်းကိုဗစ်ရောဂါပိုမျိုးပီဇာကွဲအသည့်ကူးစက်ပြန့်ပွားနေပြီးဒီကနေ့တရက်ထဲကူးစက်သူက 29,000 ကျော်ရှိပါတယ်။မြို့တော်ညူးဒေးလီမှာတနင်္လာနေ့ကစပြီးတော့တပတ်ကြာအိမ်ပြင်မထွက်ရအမိန့်ချထားပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာစီးရင်တွေအရအခုထိတစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်တဲ့သူ142သန်းနဲ့တည်ဆုံးသူက3သန်းကျော်ရှိပါတယ်ရှင်။ဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကိုတက်ကရီ2030အရောက်မှာ55ရာခိုင်နှုန်းလျှော့ချမယ်လို့ EU ဥရောပသမဂ္ဂကဗုဒ္ဓဟူးနေ့ကကြေညာလိုက်ပါတယ်။အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU အနေနဲ့တက်ကရီ2050အရောက်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုလုံးလုံးလည်လည်ကင်းစင်သွားဖို့ရည်မှန်းထားပါတယ်။တက်ကရီ2030ရည်မှန်းချက်ဟာ EU ကိုနောက်မျိုးဆက်တစ်ခုအတွက်မြန်မာစင်းအောင်လမ်းကြောင်းပေါ်ကိုချပေးခဲ့တာဖြစ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာ ဗွန်ဒါလီယောနာပြောပါတယ်ဒီသဘောတူညီချက်အသက်ဝင်လာစေဖို့အတွက် EU အဖွဲ့ဝင်နိုင်ငံအားလုံးကအတည်ပြုဖို့လိုအပ်ပါတယ် EU အနေနဲ့အခုသဘောတူညီချက်ကို American သမ္မတဂျိုးဘိုက်ဒန်ဦးဆောင်ကျင်းပမယ်ကမ္ဘာခေါင်းဆောင်တွေရဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာထိပ်သီးဆွေးနွေးပွဲမဆခင်ကလေးမှာရရှိခဲ့တာဖြစ်ပါတယ်သမ္မတဂျိုးဘိုက်ဒန်ဦးဆောင်ပြီးနှစ်ရက်တာကျင်းပမယ့်အဲ့ဒီထိပ်သီးဆွေးနွေးပွဲကိုကြာသပတေးနေ့မှာစတင်မှာဖြစ်ပြီးတရုတ်သမ္မတရှီကျင်းပင်လည်းတက်ရောက်မင်ကွန်းပြောကြားမှာဖြစ်ပါတယ်။ဗီဒီယိုကတစင်ကျင်းပမယ့်ဒီဥတုရာသီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်40ကျော်ကိုသမ္မတဂျိုးဘိုက်ဒန်ကဖိတ်ကြားထားပါတယ်။ American ပြည်ထောင်စုမီနီဆိုတာပြည်နယ်မီနီယာပလစ်မြို့မှာလူမဲအမျိုးသား George Floyd တေဆုံးခဲ့မှုအတွေ့တာဝန်ရှိတဲ့ရဲအရာရှိဟောင်း Derek Chauvin အပေါ်လူသတ်မှုကျူတင်ကြရခြင်းရှိပဲတက်ဖြတ်မှုစားရဆွဆွဲချက်တွေအလုံးအတွက်အပြစ်ရှိကြောင်းဂျူရီလူကြီးတွေကဆုံးဖြတ်လိုက်တာကြောင့်လူမဲတွေရဲ့အသက်ကိုလည်းတန်းတူတံပိုးထားဖို့တောင်းဆိုဆန္ဒပြသူတွေမနေ့ကအောင်ပွဲခံခဲ့ပါတယ်သမ္မတဂျိုးဘိုင်ဒန်ကဒီလိုအပြစ်ဆိုးတွေနောက်မကြုံရအောင်ရှေ့ဆက်လှုပ်ဆောင်ရမှာရှိသေးတယ်လို့ပြောဆိုပါတယ
် It was a murder in full light of dayand rip the blinders off
ဒီကိစ္စဟာလူမြင်သူမြင်နေကင်းကြောင်တောင်မှလူသက်ခဲ့တာဖြစ်ပြီးလူမျိုးရေးအရာစနစ်တကျခွဲခြားမှုတွေကိုတကဘာလုံးကတွေ့မြင်ခဲ့တာပါဒုသမရပြောသလိုပါပဲတိုင်းပြည်ရဲ့စိတ်ဓာတ်ကိုဆွန့်ထင်းစေခဲ့တဲ့စနစ်တကျလူမျိုးရေးခွဲခြားမှုတွေဖြစ်တယ်လို့သမရဂျိုးဘိုင်ဒန်ကရဲအရာရှိဟောင်း Derek Chauvin အပေါ်အပြည့်ရှိကြောင်ဆုံးဖြတ်ချက်ချပြီးမှပြောဆိုခဲ့ပါတယ်လူမျိုး6ယောက်လူမဲနဲ့တခြားလူမျိုး6ယောက်စုစုပေါင်းဂျူရီလူကြီး12ယောက်က2ရက်အတွင်း10နာရီကြာစဉ်စားသုံးသပ်ခဲ့ပြီးတဲ့နောက်ရဲအရာရှိဟောင်း Derek Chauvin မှာအပြည့်ရှိကြောင်ဆုံးဖြတ်ခဲ့တာပါဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကလိန်ကျွန်းအဖြစ်မတရားစေခိုင်းခံခဲ့ရတဲ့တောင်ကိုရီးယားအမျိုးသမီးတစုကဂျပန်နိုင်ငံကနေရော်ကြေးရဖို့တောင်းဆိုတဲ့အမှုတစ်ခုနဲ့ပတ်သက်လို့ဆိုးမျိုးခရိုင်တရားရုံးတရားသူကြီးကပယ်ချလိုက်ပါတယ်။ဂျပန်နိုင်ငံဟာအခုလိုတခြားနိုင်ငံတစ်ခုမှနိုင်ငံတကာဥပဒေအရအမျိုးသမီးတွေစုပြီးတရားစွဲဆိုတာမျိုးကနေကင်းလွတ်ခွင့်ရပြီးသားနိုင်ငံဖြစ်တယ်လို့ပြောပါတယ်။ဒီကင်းလွတ်ခွင့်ကိုဖယ်ရှားမယ်ဆိုရင်တန်တမန်ရေးအရာပဋိပက္ခတွေမလွဲမသွေရင်ဆိုင်ရလိမ့်မယ်လို့လည်းသူကဖြည့်ဆွက်ပြောပါတယ်။တရလူအယောက်20တဲကအသက်62နှစ်ရှိနေပြီဖြစ်တဲ့လီယောင်ဆူကတော့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ရှုတ်ချပြောဆိုခဲ့ပြီးဒီကိစ္စကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုဆက်ပြီးတော့တင်ပြသွားမယ်လို့ပြောပါတယ
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမျက်လောက်နဲ့မမျှသတင်းအောင်လို့ပြပြသွားတော့ပါမြန်မာတစ်တော်လုပ်ငန်းနဲ့မြန်မာပလဲလုပ်ငန်းတို့ကိုတန်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန္ဒာရေးဌာနကမကြာသေးခင်အချိန်ပိုင်းကပဲကြေညာပါတယ်ဒီတစ်တော်နဲ့ပလဲလုပ်ငန်းတွေဟာဒီမိုကရေစီဆန္ဒပြပွဲတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတဲ့စစ်တပ်အတွက်အဓိကဝင်ငွေအရင်းမြစ်တွေဖြစ်တာကြောင့်အခုလိုအရေးယူလိုက်တာလို့အမေရိကန်ဗန္ဒာရေးဌာနထုတ်ပြန်ချက်မှာပြောထားပါတယ်ဒီမတိုင်ခင်ကလည်းစစ်တပ်ပိုင်းဥပိုင်ကုမ္ပဏီနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့အပြင်မြန်မာကြောက်မရတဲ့လုပ်ငန်းကိုပါအမေရိကန်ကတန်ခတ်အရေးယူထားပါတယ်ခင်ဗျာအခုဆက်ပြီးဒီကနေ့အပြရန်အင်ဂျီဝယ်လှူရှားမှုအကြောင်းကြည့်ရအောင်ပါမြန်မာနိုင်ငံတော်မှာဆီယနာရှင်စန့်ကျင်ရေးလှူရှားမှုအဖြစ်အပြာရောင်အင်ဂျီဝတ်လှူရှားမှု Blue Shirt Campaign ကိုဒီကနေ့ဆင်နွှဲကြပါတယ်အကျဉ်းထောင်ထဲမှာဝတ်ရတဲ့အပြာရောင်အင်ဂျီကိုပဲထောင်အပြင်ရောက်တဲ့အထိဆွဆဲမြဲမြဲဝတ်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းတင်းစားဆရာကြီးဟန်တာဝီဦးဝင်းတင်ကွယ်လွန်ခြင်း9နှစ်ပြည့်အထိမ်းအမှတ်အဖြစ်ဆရာကြီးကိုဂုဏ်ပြုတဲ့အနေနဲ့ရောစစ်ကောင်စီကဖမ်းဆီးထားသူတွေကိုပြန်လွှတ်ရေးတောင်းဆိုတဲ့အနေနဲ့ပါဒီလှူရှားမှုကိုဆင်နွှဲရတာလို့တက်ကြွလှူရှားသူတွေကပြောပါတယ်ရန်ကုန်ကပြည်ပတဲ့တင်ကိုမဆုမုံပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံတဝင်းကနေဒေတာအသီးသီးမှာအင်ဂျီအပြာရောင်ဝစ်ဆင်ပြီးတော့လက်ဖွားမှာမတရားအကျဉ်းချခံထားရသူတွေရဲ့နာမည်တွေကိုရေးသားပြီးတော့ချက်ချင်းပြန်လွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒထုတ်ဖော်နေကြတာဖြစ်ပါတယ်။ရန်ကုန်မှာလမ်းမော်ထွက်ပြီးတော့ဆန္ဒပြကြတာတွေကတော့ပျောက်ကြားပုံစံမျိုးရှိနေပြီးဒီအပိုင်းအတွင်းမှာတော့အင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပမယ့်အာဆီယံအစည်းအဝေးနဲ့ပတ်သက်လို့ရန်ကုန်မှာလမ်းမော်ထွက်ဆန္ဒပြမှုတွေရှိလာနိုင်မယ်လို့ရန်ကုန်အင်ဂျင်နီယာတပိတ်စစ်ကြောင်းမှာပါဝင်တဲ့ចောင်းသားတဦးက VOA ကိုပြောပြပါတယ်။
ချူကလမ်းပေါ်ထွက်ကြတယ်ပြတချူကတော့ဟိုပိုတိုကမ်းမင်းနေလောက်ကြပါတယ်ငါလင်းစားဆရာကြီးခဏဦးတွင်ကိုယ်တော်တော့ခုနှစ်နှစ်ပြည့်အချိန်နဲ့ blue strike တရားံဒီရှက်နေပေါ့နော်သူတို့လွတ်သိခြင်းတွေကဒီရေပုံတွေကိုဒီဖုံးမကြီးရတော့လကောင်းတဝါမကြီးရတော့လကောင်းလောက်ကြပါတယ်ဗျာရန်ကုန်လူထုကညီညီရမဟုတ်ပါဘူးအာယူနေပုံရပါတယ်တမီးမဟုတ်တမီးနဲ့တော့လမ်းပေါ်ပြန်ထွက်လာလို့ရှိပါတယ်ခင်ဗျဟုတ်အဆင်အပြေရလက်ရှိရတော့ဒီအဆင်အပြေနဲ့တခုခုလောက်ပြဖို့များအဲ့တော့ဒီလိုရှိပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကြဟုတ
်အလားတူပဲနေ့စဉ်မပြတ်တပိတ်စစ်ကြောင်းခြိတက်နေတဲ့သခိုင်းတိုင်းမုံရွာမြို့မှာလည်းဆန္ဒပြလူတို့ကအပြာရောက်အင်ဂျီတွေကိုဝစ်ဆင်ပြီးတော့ဆ ਿਆ နာတင်ဆန့်ခြင်းလှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်။မတရားဖမ်းဆီးခံထားရသူတွေပြန်လည်လွတ်မြောက်လာစေဖို့နဲ့ဆ ਿਆ နာရှင်ဆန့်ခြင်းရေးအတွက်ဒီကနေ့ညနေ၄နာရီမှာမုံရွာပင်မတပိတ်စစ်ကြောင်းခြိတက်ဆန္ဒထုတ်ဖော်ခဲ့ကြတယ်လို့တပိတ်ဦးဆောင်ကော်မတီက88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူဖွဲ့စည်းအဖွဲ့ကကိုဝင်းစော်ခိုင်က VOA ကိုပြောပါတယ
်။ခြိတက်ခြင်းတွေလည်းပါနေခဏဦးယုံဟောပြောခြင်းတွေဒီလက်နဲ့ဒီကမ်ပိန်းဟုတ်တယ်ပါပါလေးခင်ဗျာကျွန်တော်တို့ရဲ့ဟိုနေ့စဉ်မပြတ်ထွက်တဲ့ပင်မတပိတ်စစ်ကြောင်းရှိတယ်เนาะပင်မတပိတ်နဲ့အတူပဲဒီနေ့ကအထူးအနေနဲ့ကျွန်တော်တို့ကဒီအပြာရောက်လှုပ်ရှားမှုပေါ့နော်အဲကျွန်တော်တို့ရဲ့ဒီပြည်သူလူထုမတရားဖမ်းဆီးခံထားတဲ့ပြည်သူလူထုအားလုံးကိုပြုတ်ပေးဖို့တောင်းဆိုတဲ့ဟာကိုထည့်သွင်းပြီးမှလုပ်တာပါခင်ဗျာပုံမှန်အားဖြင့်တော့ကျွန်တော်တို့ပင်မတပိတ်ကလည်းကျွန်တော်တို့နေ့စဉ်မပြတ်ခြိတက်နိုင်အောင်လည်းကျွန်တော်တို့ရေးတဲ့ပြည်သူလူမောပြည်သူလူထုနဲ့တူဆက်လက်ပြီးတော့မှကြည်လေရှိပါ
တယ်။တနင်္လာရီတိုင်းတဝယ်မြို့မှာလည်းဒီကနေ့မှာတော့အပြာရောက်အင်ကြီးဝစ်ပြီးတော့ဆန္ဒပြသူတွေကတပိတ်စစ်ကြောင်းကိုခြိတက်ခဲ့ပါတယ်။လူမှုကွန်ရက်တေပေါ်မှာလည်းအပြာရောက်အင်ကြီးတွေဝစ်ပြီးတော့ဆ ਿਆ နာရှင်ဆန့်ကျင်ကြောင်းနဲ့မတရားဖမ်းဆီးခံထားရသူတွေလွှတ်ပေးဖို့တောင်းဆိုတဲ့ပုံတွေတင်ခဲ့ကြပါတယ်။တဝယ်မှာမနက်ပိုင်းတုန်းကအပြာရောက်အင်ကြီးဝစ်ပြီးတော့ခြိတက်ခဲ့ကြတဲ့တပိတ်စစ်ကြောင်းဖြိုခွဲခံရပြီးဖမ်းဆီးခံရတာတွေရှိခဲ့ပေမဲ့လို့ညနေပိုင်းမှာတော့တပိတ်စစ်ကြောင်းထပ်ပြီးတော့ခြိတက်ခဲ့ကြတယ်လို့တဝယ်မြို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါတယ်
။မနက်ပိုင်းကလည်းသူတို့ပြရောင်းဒီအင်ကြီးတွေဝတ်ဆင်ပြီးတော့စစ်ကြောင်းမှာလိုက်ပါပြရတယ်။ညနေပိုင်းဒီစစ်ကြောင်းမှာလည်းစစ်ကြောင်းမှာလိုက်မဲ့သူတွေအကုန်လုံးဟိုမနေ့ကတည်းကသူတို့ကဒီဇမှုကွန်ရဲ့ဘောကနေပြီးတော့ဒီမြေတန်ရခံထားတယ်မနေ့တန်ဆက်မဲ့စစ်ကြောင်းမှာဒီစနိုက်စီဒီဟာကိုသူတို့ခံပေးသဘောနဲ့လုကြတယ်အကုန်လုံးစစ်ကြောင်းမှာလိုက်ပါလာတဲ့သူတွေအပြာရောင်ရှာအင်ဂျီတွေဝတ်လာပြီးတော့စစ်ကြောင်းချီတက်ကြတယ်ဒီလိုပဲဆင်းအားတော့ဟိုဟာပေါ့ဟို150လောက်ရှိတယ်150 200လောက်ပေါ့ဘာလို့ဆိုတော့မနေ့အင်ရစစ်ကြောင်းဖြူခင်းခံပြီးတဲ့အချိန်မှာဒီညနေပိုင်းခံမဲ့စစ်ကြောင်းနဲ့ပတ်သက်ပြီးတော့ဒီမနေ့ပိုင်းကကာဖီရှိခဲ့တဲ့ခါကျတော့များတော့နည်းနည်းလဲသွားတယ်ပြီးတော့မူလားလုံးမဲ့ရက်ကွက်ဒီမှာလုံးမဲ့အစီအစဉ်တွေလည်းပြောင်းလဲရတယ်ပြီးတော့ဒီသူတို့ဟိုမူလားစီစဉ်ထားတဲ့နေရာမှာမဟုတ်ပင်လည်းတခြားနေရာမှာလုံးလိုက်တော့ဒီရင်ကတော့နည်းနည်းလဲသွားတယ်ဘယ်လိုလုပ်ရှိ
ဒီကနေ့ဧပြီလ22ရက်နေ့ကမြန်မာနိုင်ငံမှာအာဏာရှင်စစ်အစိုးရအဆက်ဆက်ကိုတော်လှန်တိုက်ပွဲဝင်ခဲ့တဲ့နိုင်ငံရေးကျင်းသားဟောင်းသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကွယ်လွန်ခဲ့တဲ့9နှစ်ပြည့်နေ့ဖြစ်တာကြောင့်သူ့ကိုအောက်မေ့သတိရတဲ့အနေနဲ့အင်ဂျီအပြာရောင်ဝစ်ဆင်တဲ့လှုပ်ရှားမှုကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဟန်တာဝရီဦးဝင်းတင်ဟာ1988ဒီမိုကရေစီအရေးတော်ပုံနောက်ပိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီစတင်တည်ထောင်ရာမှာပါဝင်ခဲ့ပြီးတော့ပါတီရဲ့အတွေ့အမှုတာဝန်ကိုယူခဲ့တာပါ။စေဆိုရလက်ထက်1989ခုနှစ်ကနေ2008ခုနှစ်အထိ19နှစ်ကြာထောင်နဲ့ကြာခံခဲ့ရပါတယ်။သူချင်းတော်နဲ့မှဝေ့ရတဲ့အပြာရောင်အင်ကြီးကိုပဲဆွဲဆွဲမြဲမြဲဝတ်ဆင်ခဲ့သူဖြစ်ပါတယ်။အချင်းတော်ကလွတ်မြောက်လာပြီးတဲ့နောက်ပိုင်း NND ပါတီရဲ့နာယကဖြစ်ရည်တည်ခဲ့ပါတယ်။နောက်ပိုင်းစေကူတမှုခံယူရင်းနဲ့2014ခုနှစ်ဧပြီလ21ရက်နေ့မှာတော့ရန်ကုန်စေယုံကြီးမှာကွယ်လွန်ခဲ့ပါတယ်။ရန်ကုန်တိုင်းတနင်္လာရီတိုင်းစကိုင်းတိုင်းကချင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်စတဲ့နေရာဒေသအသီးသီးမှာအပြာရောင်အင်ဂျီတွေဝစ်ဆင်ပြီးတော့အဖမ်းခံရသူတွေရဲ့နာမည်တွေကိုသူတို့ရဲ့လက်ဝါးတွေပေါ်မှာရေးသားပြီးတော့ဓာတ်ပုံတွေကိုလူမှုကွန်ရက်စာမျက်နှာမှာလွှင့်တင်ကြပြီးကမ်ပိန်းမှာပါဝင်ခဲ့ကြပါတယ်။အွန်လိုင်းကလှုပ်ရှားမှုအပြင်တပိတ်စစ်ကြောင်းခြိတက်ပြီးလမ်းလျှောက်တာတွေလည်းရှိပါတယ်။ဒီကနေ့ဧပြီလ21ရက်နေ့မှာတော့ပေါန်းတယ်မြို့ကလူငယ်တွေက NUG ကိုကြိုဆိုတဲ့လှုပ်ရှားမှုမိုးကုံမြို့ကလူငယ်တွေပြုတ်လုတဲ့ပတ်စံတပိတ်နေပြည်တော်ပြင်းမနာမြို့ကဆိုင်ကဲတပိတ်နောက်ဖြူးမြို့ကလူငယ်တွေကအာနာသိန်းစစ်ကောင်စီရဲ့စစ်ကြုံပညာရေးစနစ်ကိုအလိုမရှိကြောင်းဖလှယ်ရှားမှုစတဲ့တပိတ်ပုံစံမျိုးစုံနေနဲ့အာနာရှင်ကိုဆက်လက်တော်လှန်နေကြပါရဲ့ရှင်
အပြာရောင်အင်ဂျီဝယ်လှူရှာမှုကြောင့်တိကျပြီးတဲ့နောက်မုံရဘက်ကအခြေအနေကိုကြည့်ရအောင်ပါစကိုင်းတိုင်းမုံရမြို့ယာကြီးလမ်းမှာစစ်တပ်နဲ့ဂျေးရွာဒေသခံတွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာကြောင့်ဒေသခံတွေဘက်ကရောစစ်တပ်ဘက်ကပါဒေဆုံးသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်မြင်းကြံမျိုးကရွာတွေမှာတော့စစ်တပ်ကရှောက်ပူးစစ်ဆင်းနေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှပါဝင်သူတွေကိုဖမ်းဆီးနေပါတယ်ဒီအကြောင်းအပြည့်ဆုံးရန်ကုန်ကလာတဲ့သတင်းကိုကုသားညူကပြောပြပါမယ်ခင်ဗျာ
ဧပြီလ19ရက်နေ့ညပိုင်းကမုံရွာယာကြီးလမ်းကဆက်သွေးတာဝတိုင်းမှာလုံရင်းယူနေတဲ့စစ်သား9ဦးကိုဒေသခံတွေကပစ်ခတ်တာကြောင့်2ဦးသေဆုံးခဲ့ပြီးတော့ဒေသခံတွေဘက်ကလက်နက်တချို့ရရှိသွားတဲ့အတွက်အခင်းဖြစ်တဲ့အနီးကပလောက်ကျေးရွာကိုဧပြီလ20ရက်နေ့ညနေပိုင်းကစစ်တပ်ကဝင်ရောက်ရှာဖွေတာတွေပြုလုပ်ချိန်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့တာပါမြမရုံဝင်တရားထုတ်လွှင့်ချက်ထဲမှာတော့စစ်သား2ဦးသေဆုံးခဲ့ပြီးတော့လက်နက်ခင်းရတချို့ရရှိသွားတာကြောင့်လက်လံရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တာလို့ဆိုပါတယ်ဒီလိုမျိုးတက်ကကြေးရွာတွေကိုရှာဖွေစစ်ဆေးတဲ့နေရာမှာနှစ်ဖက်အပြန်အလှန်ပစ်ခတ်လို့ဒေသခံတွေဘက်ကရောစစ်တပ်ဘက်ကရောထပ်မံတိုက်စုံမှုတွေရှိတယ်လို့ဒေသခံတူက VOA ကိုပြောပါတယ
်။မင်းရတော့ကျွန်တော်ဝင်းကုန်းမှာသူတို့ဝင်နေတယ်ဝင်နေတဲ့အတိုင်းတရားကဝင်းကုန်းမှာထိတိုက်တိုက်မှုပစ်ခတ်မှုမရှိဘူးဝင်းကုန်းကကြော်လာပြီးကျွန်တော်တို့တလောက်ဘက်ကိုတလောက်ရွာဘက်ကိုတက်လာတဲ့အခါမှာကျွန်တော်ပြည်သူတွေကတလောက်ရွာတွေကနေပြီးတော့ကျွန်တော်တို့ဟိုအစောတော့မကြည့်သေးဘူးသူတို့ကကြေးရွာတွေမှာရှိကြတဲ့လက်နက်ခရံမျိုးရောက်တွေပြန်လည်အနံ့ကြဖို့ဟိုပေါ်ပြီးတော့သူတို့တနက်ဖောက်တယ်ဖောက်တဲ့အချိန်မှာပဲပြည်သူတွေကိုယ့်ကိုပြစ်ပြီးဆိုပြီးတော့တခါတည်းအဲ့ဒီကိုယ်ရှိတဲ့လက်နဲ့ပြန်လဲကုကန်တဲ့ခါမှာတိုက်ပွဲဖြစ်ဖို့ဟိုထိတဲ့တိုက်ပွဲမျိုးရှိတယ်ပြစ်ခတ်မှုတွေစတင်ဖြစ်သွားတယ်ထိတဲ့တိုက်ပွဲမျိုးအတိုင်းအတာတတလောကျဆုံးမှုကပြည်သူဘက်က6ဦးသူတို့ဘက်ကတော့ဟို30ဝန်းကျင်ခန့်ကျွန်တော်တို့ခံနိုင်ရတာပေါ့ဗျာဘာလို့လဲဆိုတော့အတုံးချင်းဖြစ်ပေါ်လာဆိုတော့ကျွန်တော်တို့ဟိုတိုင်းနဲ့ထဲလဲရောက်လာတဲ့ခါကျတော့အဲဒီအထူးကြကြဆုံးမျိုးကဒီလိုဘက်ကအတော်များတော့ပါတယ်။အဲဒီလိုဘက်ကကျွန်တော်တို့ပြင်လိုက်တဲ့ပစ္စည်းတွေရောဒီလိုပြီးရောဖောက်ခွဲရောပါတဲ့ခါကျအထူးကြဆုံးမျိုးတော်တော်များတယ်။ပြီးရင်ကျွန်တော်တို့ဒီလိုဘက်ကဟိုပါတော့ဒီမတော်နိုင်မလာနိုင်တော့ကတရုတ်တိုက်ဆွဲပြီးတော့ကြမ်းဆွဲတင်တာတွေလည်းမြင်ရတယ်။အဲ့တော့ဒီတတလုံးဟိုဒီလိုစစ်တင်းတိုင်းမှာဒူးခိုင်းတဲ့ဂျင်းကြီးအနေနဲ့ထားရောဆိုတော့ဟို30ကျော်ဆိုတော့ဘယ်လိုပဲနေလေ30ခုနဲ့ခံတော့ဟိုဟိုကြာဆုံးမှုရှိတယ်လို့ပဲအဲ့လိုပဲခံနေရတာပါအခုမနေ့အနေထားတော့ဟိုသူတို့ကလည်းနောက်ပြန်ဆုတ်တယ်သူတို့အစိုးရဝင်ကုန်းချတယ်လေအဲ့ဝင်ကုန်းကိုပဲပြန်ဆုတ်သွားပြီးတော့ဟိုကျွန်တော်ပြန်ပြီးရှေ့ကျန်တယ်ကျွန်တော်ပြည်သူတွေလည်းကိုယ်ညာနဲ့ကိုဟိုရှေ့ကျန်မတဲ့တဲ့ခါကျတော့ဘယ်လိုပဲထိတိုက်တိုက်ဆုံးမျိုးတော့မရှိသေးဘူးသူတို့ကိုလည်းတောင်းကြည့်ဖို့လည်းတောင်းကြည့်အဲ့လိုအနေထားမှာပဲရှိတယ်
တိစုံသူစီးရင်ကိုတော့ VOA ကတိကျတည်ပြီးလို့မရသေးပါဘူးမြန်မာစစ်ကောင်စီဘက်ကလည်းတိစုံစီးရင်ထပ်မံထုတ်ပြန်တာမရှိသေးပါဘူးမြင်းညံမျိုးအနီးကကြေးရွာတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကမနေ့ညပိုင်းမှာတနက်ဖောက်ပြီးတော့ရှာဖွေတာတွေပြုလုပ်နေတယ်လို့ဒီကနေ့မှလည်းဆက်ပြီးတော့ရှာဖွေတာတွေလုပ်နေပါတယ်ဒီအခြေအနေကိုတော့မြင်းညံဒေသခံတူကခုလိုပြောပါတယ
်ဟိုမြင်းညံရဲ့တောင်ဘက်ပေါ်ဗျာတောင်ဘက်လက်ကကိုင်းရွာညောင်မင်းရွာဟိုကျွဲကြံပေါ်တော့ဒီရွာ၃ရွာကိုဒီစစ်အင်အား၁၀၀လောက်နဲ့ဒီစစ်ကြောင်း၂ကြောင်းကွဲပြီးတော့ဟိုအဲဟိုရွာထဲကိုဝင်ပြီးတော့ရှာဖွေတာတွေလုပ်တယ်ဗျဟိုရွာမှာရှိတဲ့ဒီတပိတ်ကောင်းကောင်းတွေများဟိုများဟိုလာပြီးတော့ဖမ်းကျင်တို့လာလူစိမ်းတွေများလာပြီးတော့ဖမ်းကျင်တို့လာဆိုတော့အနေထားဟိုအဲ့လိုမျိုးတွေထင်ကြတာပေါ့
စစ်ကောင်စီကတပိတ်ကောင်းဆောင်တွေတပိတ်မှာပါဝင်သူတွေကိုဖမ်းဆီးတာတွေဇက်တိုက်လုပ်နေတယ်လို့ကချင်ပြည်နယ်မြကြီးနားမြို့မှာလည်းတပိတ်မှာပါဝင်တဲ့သူတအူးကိုဖမ်းဆီးသွားပြီးတော့နောက်တအူးကိုတော့ဖမ်းဆီးရမှာနေမှာမတွေ့တဲ့အတွက်အမေဖြစ်သူကိုဖမ်းသွားတယ်လို့မြကြီးနားမြို့ကတအူးကပြောပါတယ်
ဒီနေ့ online ဖဲမှာဒီမြကြီးနားကွန်ပျူတာတက္ကသိုလ်ဝင်းထဲကသူ့ရဲ့နေအိမ်မှာဘောနော်သူ့မိဖုရားဝင်ထမ်းဆိုတော့အဲ့အိမ်မှာသူ့ကိုဝင်စီရဘောနော်သူကခဲတဲ့ဆိုရင်တော့သူ့အိမ်မှာမအိပ်ဘူးဒါနဲ့အဲ့နေ့ချောင်းအောင်ပဲမနေ့ကညအောင်ပဲသူကအမအိပ်နေရဘောနော်အမရဲနဲ့စစ်ကားရှစ်စီလောက်အဲ့ကွန်ပျူတာတက္ကသိုလ်ဝင်းထဲဝင်လာပြီးတော့မှသူ့ကိုဖမ်းသွားတယ်ဘောနော်အဲ့တော့မြကြီးနားရဲ့ဒီပေမတ်တပည့်စစ်ချောင်းမှာပါနေအဲမင်းနာတက်လို့ကျောင်းသားရဲ့သူ့အိမ်ကိုလိုက်ရှာတကယ်တော့သူ့ကိုဖမ်းချင်တာဟုတ်တယ်ဒါပေမဲ့အဲ့ကိုအနဝါဆိုတဲ့သူကိုမတွေ့တော့သူ့ရာသူ့အမေကိုဖမ်းသွားတယ်ပေါ့နော်အဲ့တော့ဟုတ်တယ်ဒီမနေ့ရှင်းတာကြီးလောက်မှဟုတ်တယ်မင်းနာရဲ့ရမ်ဘိုရက်ကွက်မှာ
ဒါအပြင်တနင်္လာရီတိုင်းဒဝဲမျိုးကစစ်ကောင်စီဆက်ညီတဲ့ဘိတ်ဖြစ်တဲ့ဒဝဲပင်မတဲ့ဘိတ်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကလာရောက်ဖြုတ်ခွဲတာကြောင့်ဆန္ဒထုတ်ပေါ်သူ၃ဦးလည်းဖမ်းဆီးခံခဲ့ရပါတယ်အခုလိုဖမ်းဆီးခံရပြီမဲ့ဒဝဲခရိုင်တဲကလောင်းလုံမျိုးမှာတော့စစ်ကောင်စီဆက်ညီရေးဆန္ဒပြဝဲတွေဆက်ပြီးတော့ပြုလုပ်နေခဲ့ကြပါတယ်မြန်မာနိုင်ငံအနှံ့အပြားမှာဆရာနာသိမ်းမှုဆက်ညီရေးဆန္ဒပြသူတွေကိုအကြမ်းဖက်ဖြုတ်ခွဲတာတွေဖမ်းဆီးတာတွေလုပ်နေပေမဲ့လည်းစစ်ကောင်စီကိုဆက်ညီတဲ့ဆန္ဒပြဝဲတွေဟာပုံစံမျိုးစုံနဲ့နှိမ့်စင်လို့ဆက်ပြီးတော့ရှိနေစေဖြစ်ပါတယ်ခင်ဗျာ
မုံရံဘက်ကပြန်လည်ပြစ်ခတ်တဲ့အခြေအနေနဲ့မြင်းကြံဘက်မှာဖမ်းဆီးတဲ့အခြေအနေတွေတားခဲ့ကြတာပါအခုဆက်ပြီးကချင်ဘက်ကစစ်ဘေးဒုက္ခတွေပြည်အခြေအနေပြောပြပါမယ် ကချင်ပြည်နယ်ဘုံမော်ကဲမူမော်မြို့နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားထောင်ကျော်ဘမော်နဲ့မူမော်မြို့တွေမှာစစ်ဘေးလွတ်ရာခိုလုံနေရပါတယ်။ဒီကြောင့် VOA သတင်းတော်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့စစ်ရေးတင်းမာခဲ့တဲ့ကချင်ပြည်နယ်ဘုံမော်ကဲမူမော်မြို့နယ်မှာဒေသခံရွာသားထောင်နဲ့ချီစစ်ဘေးသိမ်းရှောင်နေရတာပါ။ပေါ်မမြို့နေလူမှုကွန်ရက်ပေးဆောင်နေတဲ့တာဝန်ရှိသူကတော့လက်ရှိစစ်ရှောင်သူတွေအခြေအနေကိုခုလိုပြောပါရစေ။
ကျွန်တော်တို့ဒီပေါ်မမှာကတော့ရှာနေဒီပေါ်မတိုင်းနာချိုးရောပုံကြီးကျောင်းနေမှာနေကြတယ်။ကချင်အုပ်စုတွေနဲ့တချို့ရှာနေရတော့ဘူးမအားလာရေးပုံကြီးကျောင်းနေမှာနေကြတယ်။ဘောအကောင့်ကျော်ဘောအခုကျွန်တော်ပြင်ရတာလေ။
မုံမောက်မြို့ကပါရာရေးကျောင်းတွေမှာလည်းစစ်ရှောင်ထောင်ထဲချီရှိနေတယ်လို့မုံမောက် KBC အသင်းတော်ကကုညွေရေးဆောင်ရွက်နေတဲ့ဆရာဦးထိန်နန်တော်ကပြောပါတယ
်။ဥယျာဉ်ကျွန်တော်တို့မုံမောက်မစ်ချင်းချတ်ထဲကိုရောက်လာတာဥယျာဉ်600 DBC ရဲ့အမှဒီတခြားနန်းခရစ်ယာန်များကြတော့သူတို့နဲ့သက်ဆိုင်တဲ့ဖျားကျောင်းဝင်းတို့ဖုန်ကြီးကျောင်းဝင်းတို့အဲ့ဘက်ကိုဆိုလူရင်တစ်ထောင်တော့မှာသူတို့နဲ့ပေါင်းလိုက်တော့
မိုးမောင်မြို့နယ်မှာ KIA တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့စစ်ရေးပြင်းထန်လာမှုကြောင့်ရှမ်းရွာသားတွေကလည်းစိတ်ရှောင်နေရတယ်လို့ရှမ်းကူညီပေးရေးဖွဲ့ဝင်ဆိုင်းကွန်ခန်းကပြောပါတယ
်။မိုးမောင်ရှိတဲ့အမြောက်တပ်ကနေပြီးတော့ KIA တွေရှိနေတဲ့နေရာကိုလမ်းပစ်တယ်အဲ့ခါကျတော့အမီးချုပ်ဆက်ကရွာသားတွေကနေလို့မရတော့ဘူးဆိုအဲ့ညပင်မနဲ့လင်းအားကြီးချင်းပါပဲဒီမှန်အောင်ဆိုတဲ့ရှမ်းရွာကိုအလုံးထပ်ပြေးလာကြတယ်ဗျ။ဒီ980ကျော်လောက်စီးကောက်ရတယ်ဗျ။ဒီ273မှာလည်းဒီညပိုင်းတွေမှာစိုက်ပွဲတွေကဆက်ရှိတော့အဲ့ဒီကြံကြံနေရွာသားတွေတောက်လျှောက်ပြန်ထွက်လာခဲ့တယ်အဲ့လိုဖြစ်တဲ့ရွာတွေကပမော်နဲ့မြကျနာဒီ highway လမ်းမကြီးကြီးပေါ့ဗျအဲ့နန်းရွာတွေညမှာဖြစ်တယ်ပေါ့
ပမော်နဲ့မြကျနာကလန်းဘေးကမြို့သက်မခွဲနောင်ကုန်းနောင်ကွန်းပန်ချိုးဟိုင်နောင်ပေါင်းစတဲ့ရွာတွေကရွာသားတွေထွက်ပြေးသိမ်းရှောင်နေကြရတယ်လို့သူကဆိုပါတယ်ဒီစစ်ရှောင်ရွာသားတွေကိုဒေသတွင်းအကူအညီပေးဖွဲ့တွေကလက်သလုံးကူညီပေးဆောင်နေကြတာပါပြီးခဲ့တဲ့မတ်လ25ရက်နေ့ကမြန်မာစစ်တပ်ရဲ့ပြူဟာကုန်းဖြစ်ခဲ့တဲ့ဘလောဘုံတပ်စခန်းကိုကချင်လက်နက်ကိုင် KIA တပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာကြောင့်ပြန်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကထိုးစစ်ဆင်မှုတွေလည်းပြင်းထန်နေတာပါလက်ရှိဒေသတွင်းစစ်ရေးပိုပြင်းလာနိုင်တဲ့အခြေအနေကြောင့်စစ်ရှောင်တွေနေရပြန်ဖို့ခက်ခဲနေတဲ့ကြောင်းဆိုင်းကွန်ခန်းကပြောပါတယ
်ကိုကအိုင်နမကစစ်မီတင်လို့ဖြစ်နေတော့ပြန်ဖို့တော့ဒီလေးလောက်လို့ထင်ပါတယ်ဗျသူတို့တွေကလည်းအခုဒီတချို့ဒီချိန်လို paper site ပြူတဲ့အချိန်ပေါ့လေအခုဆိုနှုတ်ရတော့မယ်ဗျအဲအလုံးကိုပြစ်ပြီးတော့ထလာခဲ့ရတယ်ဆိုတော့ဒီဟိုက်တာတက်ချီသွားမယ်လှချီသွားမယ်ဆိုရင်တော့ဒါသူတို့ကအခက်ခဲနောက်တစ်ကြိမ်ပြန်ကြုံရမှာပေါ့ဗျာ
2017ခုနှစ်တုန်းကမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့တကြောပြဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းမူမောင်းမြို့နယ်ကရွာသားတွေစစ်ဘေးသိမ်းရှောင်နေရတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်လက်ရှိကချင်ပြည်နယ်တွင်စစ်ရေးသိမ်းမှနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြီးခဲ့တဲ့ဧပြီလ10ရက်နေ့မှာမိုးမောင်းမြို့နယ်တွင် KIA နဲ့နစကစစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုကြောင့်အယသ4ဦးသေဆုံးခဲ့ပြီးတိုက်လေရင်နဲ့ပြစ်ခတ်မှုကြောင့်ခုံကြီးကျောင်းနဲ့လူနေအိမ်အများပြားပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကချင်စစ်ဘေးဒုက္ခသည်တွေအခြေအနေကိုနိုင်ကိုရင်ပြပြသွားတာပါအခုဆက်ပြီးမြန်မာနယ်စပ်တရုတ်နိုင်ငံဘက်ကိုဗစ် -19 လို့ပိတ်ပင်ကန့်သတ်ချက်တွေချထားတယ်ဆိုတာကြည့်ရအောင်ပါတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့တွေမှာကိုဗစ်ရောဂါကူးစက်သူနေတိုင်းရှိနေတာကြောင့်မြန်မာအများစုရှိတဲ့နေရာတွေမှာတရုတ်အာဏာပိုင်တွေကအသွားအလာတွေကန့်သတ်ပြီးပိုတင်းကျပ်ထားပါတယ်ဒီချိန်ထဲမှာပဲအဲ့ဒီဒေသတွေမှာရောက်နေကြတဲ့မြန်မာတချို့ကလည်းဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြပါတယ်ရန်ကုန်သတင်းတောက်ပေးပို့ထားတဲ့သတင်းအပြည့်စုံကိုကိုဇော်ဝင်းလိုင်းပြောပြပါမယ်ခင်ဗျာ
ယူနန်ပြည်နယ်တဲဟုံပြည်ခွဲတဲကမြို့နယ်တွေမှာကိုဗစ်ရောဂါတွေကြောပြန်ကူးစက်နေပြီးရောဂါဖြစ်သူတွေထဲမှာမြန်မာတွေလည်းပါနေတဲ့အတွက်မြန်မာလူသားတွေကိုစက်ယုံနဲ့နေအိမ်ပြင်ပကိုမထွက်ဖို့အယောင်းအဝယ်နဲ့ဈေးဆိုင်တွေမဖွင့်ကြဖို့တရုတ်အာဏာပိုင်တွေကတတိပေးထားပါတယ်အထူးသဖြင့်မြန်မာတွေအနေများတဲ့မူဆယ်တစ်ဖက်ကရွှေလီနဲ့ကျဲကောင်မြို့နယ်နှစ်ခုကိုယူနန်ပြည်နယ်အစိုးရကအေပီလကလေးကအသွမ်းအလာပိတ်ချထားပြီးဘယ်တော့ပြန်ဖွင့်မယ်ဆိုတာမသိရသေးကြောင်းကျဲကောင်မှာနေတဲ့ဆိုင်းလောင်ခမ်းက VO ကိုပြောပါတယ်
တရက်တရက်တိုးတိုးနေရဆိုတော့နောက်တဲ့ကျွန်တော်တို့တစ်ဆင့်ရပြောတော့တလားလောက်ကြာမယ်လို့ပြောရတယ်ဆက်ယုံနေလို့အဲ့လိုပြန်ဆိုင်လို့သူတို့အတွင်းထဲမှာပဲနေရတယ်အပြင်မှာမထွက်ရဘူးကျွန်တော်ဒီကျဲကောင်ဆိုတော့တစ်မျိုးလုံးပဲအလုပ်တွေလည်းအကုန်နားထားရတယ်ဈေးဆိုင်တွေလည်းအကုန်ပိတ်ထားတယ်အဲ့လိုမျိုးရှင်းနေလား
ညီမအများစုဟာကိုဗစ်ရောဂါစစ်ဆေးမှုကိုအနည်းဆုံး6ကြိမ်လောက်ခံခဲ့ရပါတယ်မန်စီနဲ့ရင်ကျန်မြို့နယ်ကယောဂါစောင့်ကြည့်စင်တာတွေမှာမြန်မာအများအပြားစောင့်ကြည့်ခံရပြီးကုန်ကြစည်အိတ်တွေလည်းအခက်အခဲရှိကြောင်းသူကဆက်ပြောပါတယ်
။ဟိုစစ်စစ်တယ်ဆိုရင်အာဂရောင်းနေစစ်တယ်ဆိုအကုန်လုံးတန်းစီအလုံးတို့ကနောက်တစ်ခါအိုက်ထဲတယောက်ပြန်တွေ့ပြီဆိုရင်တစ်ခါပြန်ပြီးတော့ကျွန်တော်တို့၃-၄ရက်လောက်နေပြီးတစ်ခါပြန်စစ်အဲ့လိုမျိုးကြီးစစ်လိုက်တွေ့လိုက်အဲ့လိုမျိုးကြီးဖြစ်နေရတယ်။ကွန်ရီစင်တာကြီးတည်တံရှိတာအဲ့မှာတော့ပို့ကြတာ ီမှာတော့အချိန်ကတော်တော်ဆိုးတယ်ဒီမှာပမိုင်းလည်းတော်တော်ထုတ်ခါရောက်နေပြီဟိုဇေယျမရှိတဲ့လူကတော့ဘယ်လိုပြောလဲနည်းနည်းအဆင်မျိုးမကောင်းဘူးနေရဆိုင်ရာစရတော့တော့အဲ့လိုမျိုးရရှိရဲ့
မြန်မာတရုတ်နဲ့တရုတ်နိုင်ငံသားတယောက်မှာကိုဗစ်ရောဂါထပ်တွေ့ရကြောင်းယူနယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ21ရက်နေ့မှာထုတ်ပြန်ပါတယ်။ဒါကြောင့်ရွှေလီနဲ့ကျဲကောင်မှာအသွားအလာတွေပြန်ဖွင့်ဖို့တိတဲ့ပူကြလိမ့်မယ်လို့ဆိုပြီးခန့်မှန်းတာတွေလည်းရှိပါတယ်။အခုတော့တွင်ဝင်ငွေမရှိသူတွေကိုပြဟိတအဖွဲ့တွေကကူညီပေးနေသလိုအလုံးလက်မဲ့ဖြစ်ပြီးနေရပြောင်းရင်သူတွေလည်းအများအပြားရှိနေကြောင်းတအောင်ပြဟိတအဖွဲ့ကမိုင်ဦးလိုင်အေးက VOE ကိုပြောပါတယ်။
ကျတော်တို့မြန်မာနိုင်ငံသားပဲလို့ပြောမှာတော့ကိုကနှုတ်ကလေးအလုံးကမဖြစ်ပါဘူးဆိုတော့ကိုကလော်လော်ဆယ်ကလော့တောင်းထတ်ချတော့နေတော့စစ်စင်းရရတာပေါ့ဗျာတချို့လူလည်းအိမ်ပြန်ချင်တာပေါ့ဆားဖို့တောက်ဖို့ခက်ခဲတယ်အလုံးလည်းမဖြစ်ဆိုတော့လည်းဒီအိမ်ရှင်ရှိပြောအာကျွန်တော်တို့မြန်မာပြည်ပြန်ချင်တယ်ကိုပိုင်မှောက်မှုန်တင်နံပါတ်တွေနဲ့အိမ်ရှင်ကနေခဲ့ပေါ့ရဲကိုခေါ်ပြီးမှလည်းယူညဆိုရင်သရုပ်ဆန်တော်ချိန်7နာရီသေးကကိုဘောက်နဲ့ထိုးထုတ်ပေးတာပေါ့မနေ့ညတော့မှအယောက်60ကျွန်တော်မြန်မာပြည်ပဲပြန်သွားပြီရောက်သွားပြီခုမြန်မာပြည်ပဲပေါ့
ယူနန်ပြည်နယ်တဲဟုံပြည်နယ်ခွဲထဲမှာကိုဗစ်ရောဂါဖြစ်သူ100ဝန်းကျင်ရှိလာပြီးဆေးရုံမှာလက်ရှိကူးစက်မှုခံယူနေတဲ့လူနာကတော့68ယောက်ရှိကြောင်းယူနန်ကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါကာကွယ်ဖို့အတွက်မြန်မာကုန်ကားစည်းကိုကုန်ပစ္စည်းနမူနာအခု30စီးပေးပို့ပြီးစစ်ဆေးခံရမယ်လို့ယူနန်ပြည်နယ်ကိုဗစ်ကာကွယ်ထိန်းချုပ်ရေးကဧပြီလ19ရက်နေ့မှာကြေညာထားပါတယ်။ဒီလိုကျန်းမာရေးကန့်သတ်ချက်ကြောင့်လက်ရှိမှာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာရပ်တန့်သလောက်ဖြစ်နေပြီးမြန်မာဘက်ကစံရေထွက်ကုန်နဲ့ယာတိဘောတိနံနေအားလုံးမသွားနိုင်တဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာ
တရုတ်နယ်စပ်ကကိုဗစ်အကူးများလို့ကန့်သတ်ထားတာကြားခဲ့ရပြီးတဲ့နောက်ထိုင်းနဲ့မလေးရှားမှာမြန်မာနိုင်ငံသားတွေဘာကြောင့်ဖမ်းဆီးအရေးယူခံရတယ်လဲကြည့်အောင်ပါထိုင်းနဲ့မလေးရှားနိုင်ငံတွေမှာကိုဗစ်ရေဘော်ကာလအတွင်းလူစုလူဝေးနဲ့ကြံပွဲပျော်ပါခဲ့ကြတယ်မြန်မာ40လောက်ကိုထိုင်းနဲ့မလေးအာဏာပိုင်တွေကဖမ်းလိုက်ပြီးကိုဗစ်ကာယရောဂါထိန်းချုပ်ရေးဥပဒေအရအရေးယူမယ်လို့ပြောပါတယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံနွန်ထပူရီပီနယ်နိုင်ရိုင်မြို့နယ်အတွင်းမှာတကြံတွင်းပါတီပွဲလုပ်ကြတဲ့မြန်မာနိုင်ငံသားတွေအုပ်စုလိုက်ကခုန်နေကြတာကိုထိုင်းနိုင်ငံလူမှုကွန်ရက်တွေမှာဝေဖန်မှုတွေထွက်ပေါ်ပြီးအဲ့ဒီပွဲမှာပါဝင်ကြတဲ့မြန်မာ20လောက်ကိုဖမ်းဆီးအရေးယူလိုက်ကြောင်း AAC လုံသမားကူညီအဖွဲ့ကလုံသမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပါတယ
်ထိုင်းနိုင်ငံဒီနွန်ထပူရီပေါ့နော်နွန်ထပူရီKIA ပေါ့တိုင်းရိုင်းမြို့နယ်တွေကဒီမြန်မာအလုံသမားအလုံးဝ20လို့သိရပါတယ်အဲတို့ကတော့ဒီတကြံတွင်းမှာတကြံတွင်းမှာကျွန်တော်တို့ပျော်ကြရဲကခုံကြရဲအခန်းထဲမှာပါတီပွဲလုပ်တာပေါ့နော်ဆိုင်းနိုင်ငံမှာကျွန်တော်တကြံမကစားရပေါ့နော်တကြံပုစုနဲ့မကစားရဆိုတဲ့ဥပဒေထုတ်ထားတယ်ထုတ်ထားတယ်ပြစ်ဒဏ်တွေလည်းထားထားတယ်ပေါ့နော်အဲကျွန်တော်တို့တို့ကအလုံးပျော်ရွှင်ကြရဲကခုံကြရဲပြီးတော့အဲ့အရာတွေကိုမျက်နှာတွေလည်းဒီတိုင်းမပိတ်ဘူးအစားတည်းဖြစ်ပေါ့အဲတို့ရဲ့ပျော်ရွှင်မှုကိုအလုံးထုတ်ဖော်ပြရဲအဲ့တော့ဆိုင်းလူမျိုးတွေအလုံးသိကုန်ကြပြီးတော့ဆိုင်းလူမျိုးတွေတော်တော်များများဒီonline media မှာဝေဖန်ထောက်ပြမှုဖြစ်လာတော့ဒီသက်ဆိုင်ရာရဲတပ်ဖွဲ့ရဆိုင်းရဲတပ်ဖွဲ့သွားပြီးတော့အဲ့တိုက်ခန်းမှာနေတဲ့မြန်မာနိုင်ငံသားတွေကိုအဲ့လူတွေနဲ့ရှာပြီးတော့အားလုံးဖမ်းတာအားလုံးရောက်နေတယ်ပြီးတော့တိုက်ခန်းပိုင်ရှင်ကိုလည်းစစ်ဆေးတယ်စစ်ဆေးခံရတဲ့တိုက်ခန်းပိုင်ရှင်လည်းပေါ့နော
်မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကလူ900ကျော်ပစ်တက်ခဲ့တာတွေကြောင့်မဟာတကြံပွဲကိုစီကားစွာလှုပ်လှည့်ရှိတဲ့မြန်မာတွေဟာအပျော်အနေနဲ့တကြံပွဲမလုပ်ကြပဲကန့်ကွက်မှုတွေနဲ့သာတကြံတပိတ်ဆင်နွှဲကြပါတယ်အလားတူမြန်မာ၃သန်းထက်မနည်းရှိနေတဲ့ထိုင်းရောက်မြန်မာတွေဟာလည်းပျော်ပွဲရှင်ပွဲတွေမလုပ်ကြသလိုထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါတတိယလှိုင်းကူးစက်မှုတွေဖြစ်နေတာမို့တကြံပွဲကိုမကျင်းပဖို့ပိတ်ပင်ထားတာပါထိုင်းရောက်မြန်မာအများစုကတော့ပျော်ရွှင်ပွဲကိုမလုပ်ကြဘူးလို့လည်းကိုရဲမင်းကပြောပြပါတယ်
လူတွေတိတ်ဆုံးပြီးတော့ဝမ်းနဲ့တူဆွေးနေတဲ့ချိန်မှာကျွန်တော်ပြည်တွင်းမှာလည်းတကြံပွဲတွေမလုပ်ဘူးထိုင်းနိုင်ငံမှာလည်းအမြင်မှလို့ဒီမှာတော်တော်များများပေါ့နော်ယာကိုင်တို့69ယာကိုင်တို့လောက်ကဘာမှပျော်ပွဲရှင်ပွဲတွေမလုပ်ကြပါဘူးပျော်ရှင်နာတွေဟိုကခုံနာတွေဘယ်သူမှမလုပ်ကြဘူးအားလုံးပဲဒီကျန်းနာရှင်တော်လိုင်းကြီးအတွက်ဒီမျိုးတော်လိုင်းကြီးအတွက်ဘယ်လိုပါဝင်တိုက်ဖြတ်ရမလဲဘယ်လိုမျိုးတွေလုပ်ကြမလဲဆိုတာကိုတကြံတွင်းလုပ်ပိတ်ရမှာတော့အားလုံးစုပေါင်းပြီးတော့ဝမ်းနဲ့လုပ်နေကြတာပေါ့နော်အဝေးကနေပြီးတော့နော်
အလားတူမလေးရှားနိုင်ငံဘူကစ်မာတကြံမြို့မှာလည်းတကြံကာလမှာမြန်မာနိုင်ငံသား20ကျော်တကြံပါတီပွဲလုပ်တဲ့အတွက်ကိုဗစ်ကာကွယ်ထိန်းချုပ်ရေးဥပဒေအရအမျိုးသမီးတဦးပါဝင်မြန်မာအလုံသမား21ယောက်ကိုဧပြီလ19ရက်နေ့တနင်္လာနေ့ကဖမ်းဆီးခဲ့ပြီးတည်ဆဲဥပဒေတွေနဲ့အရေးယူသွားမယ်ဆိုပြီးမလေးရှားအာဏာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြကြပါတယ်ရှင်
။ထိုင်းနဲ့မလေးရှားမှာမြန်မာ40ကျော်ဖမ်းဆီးအရေးယူခံရတဲ့အကြောင်းမအေးမှပြောပြသွားတာပါ။အခုတော့လူလူနဲ့ကျန်းမာရေးကဏ္ဍအလှည့်ကျပါပြီ။ဒီတဲ့ဘက်မှာတော့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေရရကြောင်းမိသားစုတိုင်းသိရှိထားဖို့လိုအပ်တဲ့အရေးပေါ်ကျန်းမာရေးဆိုင်ရာအချက်အလက်တွေကို Democracy Clinic Facebook Page မှာရယူမျှဝေပေးလို့ရတဲ့အကြောင်းဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်ခင်ဗျာ
နိုင်ငံမှာလက်ရှိကြိုတည်နေရတဲ့အခြေအနေအရအိမ်တိုင်းအိမ်တိုင်းဟာရှေးဥတ္တနာပြည်စုံတွေကိုတက်မြောက်သိရှိထားတဲ့နာပါရှေးဥတ္တနာပြည်စုံတွေကိုသိရှိတက်မြောက်ထားသူတွေကလည်းမိမိတို့နဲ့နှီးဆက်ရာပတ်ဝန်းကျင်ကသူတွေကိုပြန်ပြီးတော့မျှဝေတင်ကြားပေးဖို့လိုတယ်လို့ဒီမိုကရေစီကလင်းနစ်မှအက်ဒမင်တူဖြစ်သူအထွေထွေယောဂကုဆရာဝန်ဒေါက်တာမေကအခုလိုပြောပါတယ
်ဘေးနားမှာအခုဘေးနားမှာပေါ့နော်အဲ့လိုတတ်ထားတဲ့သူရှိလို့ရှိရင်လည်းပြန်ပြီးတော့တင်ပေးပါတတ်ထားတဲ့သူတွေကလည်းပေါ့နော်အခုဘေးနားကမိသားစုတိုင်းဝန်တငယ်ချင်းတွေအကုန်လုံးကိုပြန်ပြီးတော့ပညာရေး sharing လုပ်ပေးခြင်း let's have each other ပေါ့နော်တယောက်နဲ့တယောက်ကူညီပေးပြီးတော့လုပ်ပေးပါလို့ပြောချင်ပါတယ်ရှင
်ဒီမိုကရေစီကလင်းနစ် Facebook page မှာမျှဝေထားတဲ့ရှေးဥတ္တနာပြည်စုနည်းတွေထဲမှာတရက်တန်ရာရတဲ့အခါပြုလုပ်ပေးရမယ့်ရှေးဥတ္တနာပြည်စုမှုနည်းလမ်းတွေကိုလည်းဖော်ပြထားတာတွေ့ရပါတယ်တရက်တန်ရာရရှိတဲ့အခါရှေးဥတ္တနာပြည်စုမှုပေးပြရတဲ့ကြံပိုင်နဲ့စေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ပေးဖို့လိုအပ်တာပါဒက်တလော့ဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်စေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ကူတာဖို့မလွယ်ကူတဲ့အခြေအနေလည်းကြုံတွေ့ရလာနိုင်ပါတယ်ခြေလက်တွေမှာတရက်တန်ရာရရှိတဲ့အခါစေယုံစည်းကမ်းကိုချက်ချင်းပို့ဆောင်ဖို့ခက်ခဲနေမယ်ဆိုရင်ဘလို့ရှေးဥတ္တနာပြည်စုမှုတွေပြုလုပ်ထားတဲ့မှာလဲလို့မေးကြည့်တဲ့အခါဒေါက်တာမေကအခုလိုရှင်းပြပါဗျာ
သွေးထွက်လွန်လာဖို့ပဲထိနိုင်မယ်ဆိုလို့ရှိရင်တော့တော်တော်လေးအဆင်ပြေနေပြီပေါ့နော်ပထမအနေနဲ့ကတော့ပထမသွေးတန်ရာရတဲ့နေရာကိုအရင်ဆုံးပေါ့နော်သွေးတိတ်အောင်လို့ပထမဆုံးအဝတ်တန်ပေါ့နော်ပိုးတက်ထားတဲ့အဝတ်တွေရှိပါတယ်ပေါ့နော်အဲ့ဟာလေးတွေစောင့်ထားစီခြင်းနဲ့အရင်ဆုံးတော့အဲ့ဟာလေးတွေစောင့်ထားပြီးတော့တန်ရာရတဲ့နေရာထိုက်ရိုက်ထိအနည်းဆုံး15မိနစ်လောက်ပေါ့နော်သွေးထွက်တဲ့နေရာကိုထရရရတဲ့နေရာကိုသွေးတိတ်အောင်လို့15မိနစ်ခံပေါ့နော်အာပြင်းပြင်းလေးနဲ့ပေါ့နော်လက်ဖက်နှောင့်အာလေးနဲ့ဖိပေါ့နော်ဒီလုံးဝဖိတဲ့အခါမှာလည်းလုံးဝပေါ့နော်လက်ဖက်နှောင့်အာကိုလုံးဝမလှုပ်ဖဲနဲ့ပေါ့နော်15မိနစ်အနည်းဆုံးပေါ့နော်15မိနစ်လောက်ဖိပြီးတော့15မိနစ်လောက်ဖိသွေးတိတ်သွားအဲ့ခါကျရင်သွေးတိတ်သွားပြီဆိုလို့ရှိရင်တော့ပက်တီကိုကြက်ကြက်လေးစီးပြီးတော့သွေးထိန်လို့ရပြီပေါ့နော်အဲ့လိုမျိုးမဟုတ်ဖဲနဲ့ပက်တီစီးလို့မှသွေးတွေကစိတ်ပြီးတော့ထက်ပြီးတော့ထွက်လာနိုင်မယ်ဆိုလို့ရှိရင်ပေါ့နော်တရားရရဲ့နေရာရဲ့အထက်ပေါ့နော်ဥပမာဟိုခြေတလုံးမှာထင်ရရနေဆိုခြေတလုံးထင်ရရရဲ့အပေါ်ဘက်ပေါ်ထင်ရရရဲ့အပေါ်ဘက်နှစ်လက်မှာပေါ့နော် root of 2ဆိုရရှိရပေါ့နော်နှစ်လက်မှာအထက်နေရာမှာပတ္တိစာဖြစ်ဖြစ်ပေါ့နော်တန်ရှင်းနဲ့အဝဲစာဖြစ်ဖြစ်အကျဉ်နှစ်လက်မှာရှိတဲ့အဝဲကိုပေါ့အဝဲကိုတုတ်ချောင်းလေးခံပြီးတော့စီးပြီးတော့ကြက်ထုပ်စီးလို့ရရပေါ့နော်အဲ့လိုကြက်ထုပ်စီးပြီးတော့သွေးမလျှောက်အောင်ကြက်ထုပ်စီးရမှာပေါ့နော်အဲ့လိုစီးတဲ့အခါမှာစီးတဲ့အခါမှာလည်းစာစီးတဲ့အချိန်ကိုလူနာရဲ့ခန္ဓာကိုယ်မှာပေါ့နော်ဟိုရေစုခံဆော့ပဲပါမနက်မှာကနဲ့အချိန်ကိုမှတ်ထားတဲ့ပေါ့နော်မှတ်ပေးရမယ်ပေါ့နော်ဘယ်အချိန်မှာစာစီးထားတယ်ပေါ့နော်အဲ့လိုစီးတဲ့အခါမှာလည်းအနည်းဆုံး2နာရီလုံးဝမကြော်စီရဘူးပေါ့နော်2နာရီကြော်လို့ရှိရင်မဖြစ်နိုင်လဲလာနိုင်လဲဆိုတော့ခြေထောက်ကသွေးမလျှောက်တော့ဘဲနဲ့ခြေထောက်ပုတ်သွားတာဒီဖိုင်အဲ့လိုတော့ဖြစ်နိုင်ဖြစ်လာနိုင်တယ်ပေါ့နော်အဲ့အတွက်စီးတဲ့အချိန်2နာရီကြာသွားပြီဆိုလို့ရှိရင်သွေးရှောင်အောင်လို့နည်းနည်းလေးတော့အဲ့ပတ်တီကိုဖြည့်ပေးရမယ်ပေါ့နော်5မိနစ်လောက်ပေါ့5မိနစ်လောက်ပဲဖြည့်ပြေးပေးရမယ်ဒါမှမဟုတ်2နာရီမပြည့်ဘူး2နာရီမပြည့်ခင်မှာပဲလူနာပေါ့နော်စီးထားတဲ့နေရာကနာလာတယ်ပြောလို့ရှိရင်ဒါမှမဟုတ်အဲ့စီးထားတဲ့နေရာရရှောင်ပြီးတော့ဖောင်းလာမယ်ဆိုလို့ရှိရင်လည်း2နာရီမပြည့်ဘဲနဲ့လည်းစီးထားတဲ့နေရာနည်းနည်းလေး5မိနစ်လောက်သွေးရှောင်အောင်လို့တော့ပြန်ပြီးတော့ဖြည့်ပေးတင်မယ်ပေါ့နော်
ဒီမိုကရေစီကလင်းနစ် Facebook page မှာထိခိုက်ဒဏ်ရာရတဲ့အခါအရေးပေါ်ပြုစုကူတာပေးရမယ့်ရှေးဥတ္တနာပြုစုမှုနည်းလမ်းတွေအပြင်ဒီချိန်မှာမြန်မာနိုင်ငံမှာရှိတဲ့သူတွေအရေးပေါ်သိရှိဖို့လိုအပ်မဲ့ကျန်းမာရေးအခြေလက်တွေကိုလည်းမျှဝေပေးထားတာပါ။ကျန်းမာရေးဝန်ထမ်းတွေ CDN လုပ်တော့မယ်လို့ကြားသိရတဲ့အချိန်ကနေစပြီးလူနာတွေနဲ့ဆရာဝန်တွေနဲ့ကြားမှာအဆက်အသွယ်တစ်ခုအနေနဲ့ကူညီဆောင်ရွက်ပေးနိုင်မှုအတွက်ဒီမိုကရေစီကလင်းနစ် Facebook page ကိုဖန်တီးတည်ဆောက်ပေးထားတာဖြစ်တယ်လို့ဒေါက်တာမေကရှင်းပြပါရယ်။မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေရဲ့အကြောင်းမိသားစုတိုင်းသိရှိထားဖို့လိုအပ်တဲ့အရေးပေါ်ကျန်းမာရေးဆိုင်ရာအချက်အလက်တွေကိုဒီမိုကရေစီကလင်းနစ် Facebook page မှာရယူမျှဝေပေးလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒီလိုနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်ခုဆက်ပြီးမြန်မာအရေး30ချက်ကိုနားဆင်ရအောင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာတပ်မတော်ရဲ့ဂုဏ်သတင်းညှိနှွမ်းသွားစေတဲ့လုပ်ရဖြစ်တဲ့အာဏာသိမ်းမှုကြောင့်ကြုံတွေ့နေရတဲ့စိတ်ပြက်ပွဲအခြေအနေကနေလောလောဆယ်ထွက်ပေါက်မမြင်ဘူးလို့ဂျော့ချ်တောင်းတက္ကသိုလ်ကမြန်မာအရေးတွန်းကျင်သူဂုံလူဆောင်ပေါမော့ခဒေးဗစ်စတိုင်းဘက်ကသုံးသပ်ပါတယ်။ပေါမော့ခစတိုင်းဘက်နဲ့ဦးကျော်စံသာဇွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
။ဆိုင်ခင်ဗျာအခုမြန်မာနိုင်ငံအခြေအနေကိုကြည့်ပြီးတော့တချို့ကမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်လူဆဲတဲ့အခြေအနေဖြစ်နေတယ်လို့ဆိုကြပါတယ်။ကျွန်တော်ထင်တာပြည်တွင်းစစ်ဟာမြန်မာနိုင်ငံမှာလွတ်လပ်ရပြီးကြတဲ့အခြေအနေဖြစ်နေတယ်လို့ထင်တာပဲခင်ဗျာ။တချို့ကလည်းပဲဒါ Fail State ကျရှုနိုင်ငံဖြစ်တော့မယ်လို့သုံးသပ်နေကြပါတယ်။ဆရာကြီးပဲလို့ခြုံငုံသုံးသပ်လို့ပါလေ။မြန်မာနိုင်ငံရဲ့လက်ရှိအခြေအနေ
Well, I think there are many civil wars since independence. You're quite right. A failed state, what does that really mean?
Luna ye ya bi gre ga pi rin sit di a nya ji shi ga da ba. Khmya pyo da mhan ba de. Failed state cha so nai ngan so da de ge ba u su lo da le. Cha so nai ngan so da a so ya ti ya ma yat ti nai do da. Bo ho ma a na ma shi do da. မြန်မာနိုင်ငံကဒီလိုမဟုတ်ပါဘူး။စီးပွားရေးအရကြာဆုံးနိုင်တယ်၊လူမှုရေးအရကြာဆုံးနိုင်တယ်၊နိုင်ငံရေးအရလည်းကြာဆုံးနိုင်တယ်။ဒါပေမဲ့တပ်မတော်ကအင်အားကောင်းနေသေးပါ။ဆိုတော့ failed state ကြာဆုံးနိုင်ငံအတုံးနှုံးကမလွှမ်းခြုံမိဘူးဖြစ်နေပါတယ်။အခုမြန်မာနိုင်ငံဟာလွန်စွာအခြေအနေဆိုးနေပါတယ်။ဒီပြဿနာအတွက်အပြေလွယ်လွယ်ကူကူတွေ့မယ်လို့တော့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့အခုဆန္ဒပြသူတွေဆက်အနာသိမှုကိုဆန့်ကျင်တဲ့လူတွေဘက်ကကြည့်ရင်သူတို့ဟာမကြုံစဘူးစီးလုံးညွတ်နေကြတွေ့ရပါတယ်။ဘာသာပေါင်းစုံ၊တိုင်းသားလူမျိုးပေါင်းစုံ၊အလှပေါင်းစုံ၊တိုင်းသားရဲ့လက်နက်ကိုင်အဖွဲ့တွေကလည်းပဲတပေါင်းတစုရဲ့ဖြစ်နေကြတာတွေ့ရပါတယ်ဒီဟာရဲ့နောက်ကွယ်မှာ။ဆိုတော့ရှေ့ဆက်ပြီးတော့မလုပ်နိုင်မဲ့ထင်ပါလေဒီဆီယာနာရှင်စနစ်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီလူလာတဲ့ပြည်သူတွေဘက်က
Well, I'm not sure they can do very much. There's not going to be any physical foreign intervention.I don't see anybody doing that.
သူတို့လုံနိုင်တာအများကြီးရှိလိမ့်မယ်လို့ကျွန်တော်အသေးချာမသိပါဘူး။ပြည်ပကကိုတိလက်ရဝင်ရောက်ဆွတ်ဖက်မှုမျိုးလဲတစုံတရာရှိလာမှာမဟုတ်ပါဘူး။အဲ့ဒီလိုလုံမဲ့နိုင်ငံလဲမတွေ့မိပါဘူး။ပြဿနာကစစ်တပ်ဟာလက်ရှိကာလမြန်မာလူအဖွဲ့အစည်းအပေါ်လုံးဝအုတ်တုံနားလည်မှုလွဲနေပါတယ်။အခြေအနေတွေက1988နဲ့လုံးဝကွဲလွဲသွားခဲ့ပါပြီ။အခုအခါလူတိုင်းဟာတယောက်နဲ့တယောက်အဆက်အသွယ်တွေရှိနေကြပါတယ်။1988တုန်းကမရှိခဲ့တဲ့ခေတ်သစ်နည်းပညာတွေကတဆင့်အဆက်အသွယ်ရနေကြတာပါ။ဒါကြောင့်ပြဿနာတရဖြစ်လာရင်ပြဿနာကပိုဆိုးဖို့ပဲရှိပါတယ်။ဒါကိုစစ်တပ်ကမကင်တွယ်နိုင်ပါဘူး။တစ်ဖက်မှာလည်းပြည်သူလူထုကစစ်တပ်ကိုအောင်မြင်နိုင်မှာမဟုတ်ပါဘူး။သိဝမ်းနည်းစရာကောင်းတဲ့အခြေအနေတွေပါ
။ဒီညမှာအာဏာသိမ်းတဲ့အကြောင်းကိုလည်းနည်းနည်းသုံးသပ်ဆွေးနွေးပါတယ်။တချို့ကတော့ဘုရုံမူကြီးမြောင်းလာသူ့ကိုပြည်သူလူထုတော်တော်လေးထောက်ခံနေရပြီ။သူဘက်ကထောက်ခံတဲ့လူအများစုရှိလိမ့်မယ်လို့ကျူတွက်ခံတူတယ်လို့သုံးသပ်ကြပါတယ်။ဆရာကြီးကဘယ်လိုမြင်ပါလဲ
From a military point of view, speaking as an institution, the coup was unnecessary. Even the NLD
စစ်တပ်ဆိုတဲ့အဆောက်အုံတစ်ခုလုံးအနေနဲ့ပြောရမယ်ဆိုရင်အာဏာသိမ်းတာဟာမလိုအပ်တဲ့ကိစ္စပါ NLD ကရွေးကောက်ပွဲမှာကြီးကြီးမားမားနိုင်သည့်တိုင်အောင်စစ်တပ်ရဲ့အနေအထားကိုမပြောင်းလဲနိုင်ပါဘူးစစ်တပ်ရဲ့ကြီးကြီးရည်တည်မှုဟာဖွဲ့စည်းပုံမှာပြဋ္ဌာန်းပြီးသားပါဆိုတော့အာဏာသိမ်းတာဟာစစ်တပ်အဆောက်အုံတစ်ခုလုံးဆိုင်ရာပြဿနာကြောင့်မဟုတ်ပါဘူးအာဏာသိမ်းမှုဖြစ်လာရတဲ့ပြဿနာနှစ်ရပ်ရှိပါတယ်တစ်ခုကဗေပောင်းဆောင်ခေါင်းဆောင်တွေရဲ့ arrogant မောက်မှန်မှုဖြစ်ပါတယ်ဘုံယုံမူကြီးမင်းအောင်လှိုင်နဲ့ဒေါက်အောင်ဆန်းစုကြည်တို့ဟာတယောက်ကိုတယောက်မနှိမ့်မြှုပ်ကြပါဘူးတယောက်နဲ့တယောက်လည်းစကားမပြောကြဘူးဘာကူမှအလျှော်တင်းလို့ညှိနှိုင်းတာမျိုးလည်းမရှိပါဘူးအဲ့ဒါကပြဿနာရဲ့တစ်စိတ်တစ်ပိုင်းပါဒုတိယပြဿနာကတော့စစ်တပ်ဟာဒီရွေးကောက်ပွဲမှာအကြီးအကျယ်အဆက်ရသွားခဲ့လို့ပါ
ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကတော့အများကြီးလာနေပါတယ်အထူးသဖြင့်အနောက်နိုင်ငံတွေဆီကဖိအားတွေအများကြီးလာပါတယ်ဒါပေမဲ့လည်းတရုတ်တို့ရုရှားတို့ကတော့အဲ့ဒီထဲမှာမပါဘူးခင်ဗျာ
It seems to me that China wants stability in the country for their own interests.And they're willing to take whatever government is stable. The United States can put on sanctions. It will.
ကျွန်တော်မြင်ကတော့တရုတ်ဟာသူ့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံတွင်းမှာတည်ငြိမ်မှုရှိစေချင်ပါတယ်။ဘယ်အစိုးရတက်တဲ့တည်ငြိမ်မှုရှိနေရင်သူတို့လက်ခံမှာပါပဲ။အမေရိကန်ကတော့ဒဏ်ခတ်အေးအေးယူမှုတွေလုပ်ပါမယ်။ဆက်လက်လုပ်နိုင်ပါတယ်။ Congress လွတ်တော်ကဆိုရင်အထူးစိတ်ပြက်နေတာပါ။ဥရောပသမဂ္ဂကလည်းအလားတူပါပဲ။ဂျပန်တို့တရုတ်တို့အိန္ဒိယတို့ကတော့အချိန်တွေဘလောက်ဆိုးရွားနေတယ်ဆိုတာနဲ့ပတ်သက်ပြီးကြဲကြဲလောင်လောင်ပြောကြပါလိမ့်မယ်။ဒါပေမဲ့သူတို့ဟာဘယ်အစိုးရတက်တဲ့အထူးကြံဖြစ်အောင်လုပ်မှာတော့မဟုတ်ပါဘူး။အာဆီယံကတော့စနေနေ့မှာအစည်းအဝေးလုပ်မယ်လို့ဆိုပါတယ်။စောင့်ကြည့်ရအောင်ပါဗျာ။ဒါပေမဲ့ကျွန်တော်ကတော့ဘာမှမျှော်လင့်မထားပါဘူး။ဆိုတော့နိုင်ငံတကာအလားအလာကလည်းတိတ်စိတ်ပြက်စရာကောင်းပါတယ
်။ဆိုတော့တရုတ်မပိုင်နိုင်ငံတကာရဲ့အခက်အခဲတွေလည်းဘယ်လိုမှမထီရောက်နိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာ။နိုင်ငံတကာဒီကိစ္စမှာလမ်းပိနေပြီပေါ့အဲရော
Well I have heard ministers in the old government say to me we don't care you can put on sanctions
အရင်အစိုးရလက်ထက်ကဝန်ကြီးဟောင်းတယောက်ပြောတာကျွန်တော်ကြားခဲ့ဘူးပါတယ် ကျုပ်တို့ဂယုမဆိုင်ပါဘူးခင်ဗျားတို့ဆန့်ချင်လုပ်နိုင်ပါတယ်ကျုပ်တို့မှာဆန်အလုံးလောက်ရှိပါတယ်ခင်ဗျားတို့မပါလဲကျုပ်တို့ကဆက်လက်ရည်တည်နိုင်ပါတယ်လို့ဆိုပါတယ်ဒါဟာအဲ့ဒီတုန်းကဝန်ကြီးကိုယ်တိုင်ကျွန်တော်ကိုပြောခဲ့တာပါဒါပေမဲ့ဒါဟာမမှန်တော့ပါဘူးမင်းတို့မှာဆန်ရှိတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ဒီလောက်နဲ့တီးခြားရည်တည်လို့တော့မရတော့ပါဘူးကဘာကြီးကပြောင်းလဲခဲ့ပါပြီကွန်သွေးကြီးဟာအရေးကြီးပါတယ်ရင်းနှီးမြှုပ်နှံမှုလည်းအရေးကြီးပါတယ်နိုင်ငံကစီးပွားရေးလည်းအရေးကြီးပါတယ်။အဲ့ဒါအပြင်တက်မတော်ရဲ့ဂုံတရင်ကလည်းအရေးကြီးပါတယ်
။ I was asked what would I say to Min Aung Hlaing if I could meet him? What advice would I give? And I said, you are destroying the reputation of the Domador. I don't want to talk about it.
ကျွန်တော်သာမင်းအောင်လှိုင်နဲ့တွေ့ခွင့်ရလို့ဘာပြောမလဲ။ဘာအကြံပေးမလဲလို့မေးလာရင်ခမည်းဟာတက်မတော်ရဲ့ဂုံတရင်ကိုဖျက်ဆီးပစ်လိုက်သူလို့ပြောချင်ပါတယ်။နိုင်ငံကကျင့်ဝတ်တွေဘာတွေတော့မပြောတော့ပါဘူးဗျာ။ခမည်းဖျက်ဆီးလိုက်တဲ့တက်မတော်ရဲ့ဂုံတိတ်ခါကိုပြန်လဲအဖတ်ဆယ်နိုင်ဖို့ဆိုရင်အနည်းဆုံးတော့မျိုးဆက်တစ်ဆက်လောက်အချင်းယူကြိုးပမ်းရလိမ့်ဦးမယ်လို့သူ့ကိုပြောချင်တာပါ
။မြန်မာနိုင်ငံမှာဒီမျိုးဆက်သစ်လူငယ်တွေရဲ့အခန့်ကဏ္ဍလည်းသိအေးကြီးမယ်ထင်ပါတယ်။ဒီဆန္ဒသင်းမှုကိုပထမဆုံးလမ်းထွက်ပြီးတော့ဆင့်ကျင်ကြရတယ်ပဲ။ဒီ generation z လို့ခေါ်တဲ့မျိုးဆက်သစ်လူငယ်တွေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာမျိုးဆက်သစ်တွေခေါင်းဆောင်တဲ့နိုင်ငံရေးခန့်ကဏ္ဍသစ်တွေကဆက်တင်လာနိုင်တဲ့အခြေအနေရှိပါသလားခင်ဗျာ
Right and they're very important because of two reasons one they've been exposed to a more open society
မမတွေသူတို့ဟာသိအရေးကြီးပါတယ်အကြောင်းတွေအများကြီးရှိပါတယ်နံပါတ်1ကသူတို့ဟာပုံမပွင့်လင်းတဲ့လူအဖွဲ့အစည်းနဲ့ထိတွေ့လာကြပါတယ်။လုံအောင်အုပ်တုံပွင့်လင်းတာမဟုတ်ပေမဲ့အရင်နှစ်50ကတည်းကစာရင်ပိုပြီးပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်ပါတယ်။ဒါကြောင့်ဒါဟာအရေးကြီးပါတယ်။နံပါတ်1ကသူတို့ဟာတယောက်နဲ့တယောက်အဆက်အသွယ်အခြေဆက်ရှိနေကြပါတယ်။နံပါတ်3ကတော့ကဘာနဲ့အဆက်အသွယ်ထိတွေ့မှုရှိနေကြတာပါ။နံပါတ်4ကသူတို့မှာဆုံးရှုံးစွန့်လွှတ်ရမယ့်ဟာတိတ်မရှိပါဘူး။ဒီ generation z လို့ခေါ်တဲ့ကဘာတလောကလူငယ်တွေအားလုံးပါပဲ။ဒီလိုဆုံးရှုံးစရာမရှိလို့လဲသူတို့ဟာတော်လန်ကြီးလှုပ်ရဲနေကြတာပါဒါဒီအားလုံးကိုကြည့်ရင်စစ်တပ်ဟာအခြေအနေတွေကိုတွက်ချက်မှုအလွန်အလွန်ကိုပဲလွဲမှားခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုမှားယွင်းတွက်ချက်ခဲ့လို့နင်နာရသူတွေကတော့မြန်မာပြည်သူတွေပဲဖြစ်ပါတယ်ကျွန်တော်လည်းအထူးစိတ်မကောင်းပါဘူ
းဒီကြိမ်နိုင်ငံရေးလှမ်းကြီးအထက်မှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့ကြွေးကြော်သံကိုလည်းပဲအတော်လေးကြဲကြဲလောင်လောင်ကြားလာရပါတယ် CRPH အပါအဝင်တိုင်းသားတွေအားလုံးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနောက်ပြီးတော့မျိုးဆက်သစ်လူငယ်တွေအကုန်လုံးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုပြောလာကြပါတယ်။ရုပ်ဆွာအဆုံးတက်မတော်ဘက်ကတော့မှဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတာအကြောင်းပြနေတာတွေ့ရပါတယ်။ဆိုတော့ဖက်ဒရယ်ပြည်ထောင်စုတရက်ပေါ်ပေါက်လာမဲ့အိမ်မက်ဟာအကောင့်ထဲပေါ်လာတန်ပြီးလို့ယူဆလို့ရမလားခင်ဗျာ
။ Certainly some sort of federal system.has been desired and should have been in place you know dozens of years ago that's the only equitable way that the people
federal ပုံစံတမျိုးမျိုးလိုအပ်နေပြီးကျင့်သုံးခဲ့တဲ့နာဟာနှစ်ပေါင်းဒါဇင်နဲ့ချီကလေးကပါဒါသီးသာလျင်လူအဖွဲ့အစည်းတွေကလူတိုင်းရင်းချမှုအလုံးမတူကွဲပြားသူအလုံးရဲ့သဘောထားဆန္ဒကိုကိုစားပြုနိုင်တဲ့တရားမျှတသောစနစ်ဖြစ်ပါတယ်ဆိုတော့ဖက်ဒရယ်စနစ်ဆိုတာသဘောတရားအရကောင်းမွန်တဲ့စနစ်ပါဒါပေမဲ့ဒီအတွက်အရင်တုန်းကအားထုတ်မှုတချို့ရှိခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူးအခုအောင်မြင်မလားဆိုတာကျွန်တော်မပြောနိုင်သေးပါဘူးဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဦးအောင်မင်းကလည်းသူတို့ဟာဖက်ဒရယ်စနစ်ကိုကြိုက်တယ်လို့ကျွန်တော်ကိုပြောပြပါတယ်ခက်တာကတိုင်းရင်းသားတွေဘက်ကလည်းဘယ်လိုဖက်ဒရယ်မျိုးလဲဆိုတာတူညီတဲ့သဘောထားမရှိခဲ့ပါဘူးအခုတော့ရရှိကောင်းရရှိလာနိုင်ပါတယ်အခြေအနေတွေကအရင်နဲ့မတူတော့ပါဘူး
နောက်ဆုံးမိဂျင်နဲ့မိဂုံကတော့မကြမီကလအတွင်းမှာဖြစ်လာနိုင်တဲ့အခြေအနေဖြစ်ပါတယ်အခုဟာတော်တော်လေးနိုင်ငံဟာမတီးမငိမ့်မရေမရဖြစ်နေတဲ့အခြေအနေလို့ပြောရင်မှားမှန်မဟုတ်ပါဘူးဒီလိုအခြေအနေကနေပြီးတော့ပုံမှန်ပြန်ဖြစ်လာမယ်အလားအလာကဘယ်လိုမြင်ပါလဲခင်ဗျာဝေးဝေးလန်းလန်းမှာတော့ဒါနိုင်ငံရေးပုံစံတမျိုးမျိုးဖြစ်ကောင်းဖြစ်လာမှာပေါ့ခင်ဗျာ
I don't think it could go back That's the problem I don't see it going back to what it was before the coup And I don't see a solution. I don't see anybody willing to compromise.
ပုံမှန်အခြေအနေကိုပြန်သွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဒါကပြဿနာပါ။အ အာနာမသိငင်အခြေအနေကိုပြန်သွားမယ်လို့လည်းမမြင်မိပါဘူး။ပြည်လည်မှုရရှိဖို့လည်းမမြင်ပါဘူး။ဘဲဘက်ကမှအပေးယူလို့ညှိနှိုင်းဖို့ဆန္ဒရှိတာမတွေ့ရလို့ပါ။စိစက်ညှိနှိုင်းတဲ့အခါခမားကတစုံတစ်ခုရယူဖို့အတွက်တစုံတစ်ခုပေးအပ်ဖို့တော့လိုပါတယ်။အခုချိန်ထိတော့ဘယ်သူကမှ compromise လုပ်ဖို့ဆန္ဒမရှိကြပါဘူး။ဒါကြောင့်မကြာခင်ကာလတို့အတွင်းမှာအထူးစိတ်ညစ်စရာတွေဖြစ်လာပါမယ်။အခြေအနေတွေကလုံးဝအားရစရာမရှိပါဘူးဗျာ။
ဥတ္တဇန်သားရဲ့မြမအေးသုံးသက်ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။ဒီတော့မှအားကစားလောကကိုလှုပ်ခတ်သွားစေခဲ့တာကတော့ဥရောပစူပါလိဂ်ဂိမ်းပွဲပဲဖြစ်ပါတယ်။ဥရောပကအသင်းကြီး12သင်းကဥရောပစူပါလိဂ်ပြိုင်ပွဲကိုလှုပ်သွားမယ်ဆိုပြီးတော့ပြီးခဲ့တဲ့တနင်္ဂနွေနေ့မှာကြေညာပါတယ်ဒီပြိုင်ပွဲမှာဥရောပအသင်းကြီး15သင်းကပုံနေပါဝင်ပြီးတော့နောက်ထပ်5သင်းနဲ့ပေါင်းပြီးစုစုပေါင်းအသင်းနဲ့10နဲ့စတင်ဖို့စီစဉ်ခဲ့တာပါဆက်စားချင်းမှာတော့စပိန်က Real Madrid, Barcelona, Atletico Madrid, Italy က AC Milan, Inter Milan နဲ့ Juventus တို့ပါဝင်ပြီးတော့အင်္ဂလန်ကတော့ Manchester United, Man City, Liverpool, Arsenal, Chelsea နဲ့ Spurs စုစုပေါင်း12သင်းကဥရောပ Super League စတင်တည်ထောင်သူတွေအဖြစ်လှုပ်သွားဖို့စီစဉ်ခဲ့တာပါ Super League နဲ့ပတ်သက်ပြီးထင်ညာပြီးသိမကြခင်မှာပဲဘောလုံးလောကတစ်ခုလုံးနဲ့အုပ်အော်တောင်းနေတဲ့ကံကြော်ဓာတ်တွေခြေခြေလောင်းလောင်းထွက်ပေါ်လာခဲ့ပြီးတော့အတော်များများကတော့ဒီအသင်းကြီးတွေဟာလောဘကြီးလွန်းနေဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်UEFA ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကတော့ဥရောပ Super League ဘောလုံးပြိုင်ပွဲဟာဥရောပဘောလုံးလောကနဲ့ဥရောပပြိုင်ပွဲတွေကိုမလေးမစားလုပ်တာဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ
် I cannot stress more strongly at this moment UEFA and the footballing world stand united against the disgraceful self-serving proposal we have seen
Uroba din chu ga gojo si bwa de lo bazo tai bi so pyu thar de che sia su pyu jet di ko Uroba bolong phwe chu ni ne kaba bolong lo ga de khu lon ne du yat di san chin daw ma ba bolong lo ga de khu lon ni mho ba u lu mu tan wa de khu lon ga le ta su di de san chin de ba de a su ya ri a lon ne a la du ba bolong ga chu lo yin chin mu sei ban phit bi di lo de bai ma chi de si man gain ko chu lo a lon san chin kan kwet ba de ကျွန်တော်တို့နဲ့အတူအင်္ဂလိပ်ဘောလုံးအဖွဲ့ချုပ်စပိန်နဲ့အီတလီဘောလုံးအဖွဲ့ချုပ်နောက်ပရီးမီးယားလိဂ်လာလီဂါစီးရီးအေနဲ့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်တို့ပါဝင်သလိုဥရောပဘောလုံးအဖွဲ့ချုပ်55နိုင်ငံစလုံးကလည်းဒီစီစဉ်ကိုတင်ကြီးညွတ်တဲ့ကန့်ကွက်နေပါတယ်ကျွန်တော်တို့ရဲ့ဥပဒေချန်ပေးဖွဲ့နဲ့အခြေအနေတွေကိုတိုင်ပင်ဆွေးနွေးသုံးသပ်နေပါတယ်ဒါပေမဲ့ကျွန်တော်တို့လိုက်နိုင်တဲ့ရည်ရွယ်တာကတ္တတွေအားလုံးလှုပ်သွားမှာဖြစ်ပြီးတော့လုံနိုင်တာနဲ့ကျွန်တော်တို့အသိပေးသွားပါမယ်ကျွန်တော်တို့ရဲ့သဘောကတော့အသင်းတွေအားလုံးကိုကျွန်တော်တို့ရဲ့ပြိုင်ပွဲတွေအားလုံးကနေအမြန်ဆုံးဖယ်သွားမှာဖြစ်သလိုကစားသမားတွေကိုလည်းထုတ်ပယ်သွားမှာဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့အားကစားလောကသားတွေတင်မဟုတ်ပဲသမရတွေဝန်ကြီးချုပ်တွေပါပါလာပြီးတော့ပြင်သစ်သမားအမန်နျူအယ်မက်ခရွန်ကလည်းဒီပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခဲ့သလိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့ဥရောပစူပါလိဂ်ဟာပရိသတ်တွေအတွက်ရောဘောလုံးလောကအတွက်ပါမကောင်းဘူးဆိုပြီးတော့ပြောလိုက်ပါတယ်
We're going to look at everything that we can do with the football authorities to make sure that this doesn't go ahead in the way that it's
အခုလက်ရှိဆိုပြထားတဲ့အတိုင်းဖြစ်မလာဖို့အတွက်ဘာလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့အနေနဲ့ဘောလုံးအာဏာပိုင်တွေနဲ့အတူကြည့်သွားမှာဖြစ်ပါတယ်ဒါပိသက်တွေတည်းလည်းကောင်းတယ်လို့ကျွန်တော်မထင်သလိုဒီနိုင်ငံရဲ့ဘောလုံးလောကအတွက်လည်းကောင်းတဲ့သတင်းလို့တော့ကျွန်တော်မထင်ပါဘူး
စူပါလိဂ်ရဲ့ဥက္ကဋ္ဌဖြစ်တဲ့ပထမဆုံးတာဝန်ယူဖို့လှုပ်ထားတဲ့ Real Madrid အသင်းရဲ့ဥက္ကဋ္ဌ Florentino Perez ကတော့ဘောလုံးပွဲတွေနဲ့ဘောလုံးလောကကိုကယ်တင်ဖို့အတွက်အခုလိုဥရောပစူပါလိဂ်ကိုလှုပ်တာဖြစ်တယ်ဆိုပြီးတော့ဆိုပါတယ်။ဒါပေမဲ့ဒီပေါ်မှာအများစုကလက်မခံကြဘဲဘောလုံးသမားတွေကဆိုရင် Gary Neville, Rio Ferdinand, David Beckham, Gary Lineker, Alan Shearer, Jamie Carragher, Ander Herrera အပါအဝင်လက်ရှိကစားသမားတွေရောကစားသမားဟောင်းတွေကပါဥရောပစူပါလိဂ်ပြိုင်ပွဲဟာပရိသတ်တွေကိုမကြည့်ပဲငွေကြေးအမျက်ဆွန်းရရှိဖို့အတွက်ကိုပဲအဓိကဦးတည်နေတယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကိုဝေဖန်ခဲ့ကြပါတယ်။မန်ယူနဲ့ပြင်သစ်တိုက်စစ်မှုဟောင်းအဲရစ်ကန်တိုနာကတော့ဘောလုံးမှာပရိသတ်ကအဓိကကြားတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ I would like to say something about the European Super League. Since one year we have seen games.
ဥရောပစူပါလိဂ်နဲ့ပတ်သက်ပြီးကျွန်တော်တခုပြောချင်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကလေးကကျွန်တော်တို့ဟာ ကမ္ဘာအကောင်ဆုံးအသင်းတွေအကောင်ဆုံးကစားသမားတွေကိုကြီးခဲ့ပါတယ်။ဒါပေမဲ့ပရိသတ်တွေမရှိတော့ပွဲတွေကပြင်းဖို့ကောင်းပါတယ်။ပရိသတ်တွေရဲ့အားပေးတန်တွေ၊တချင်းဆိုတန်တွေ၊ခုံပေါက်နေတာတွေဘာမှမရှိခဲ့ပါဘူး။အဲဒီတော့ဘောလုံးမှာပရိသတ်ကအရေးကြီးဆုံးပါပဲ။ပရိသတ်ကိုလေးစားဖို့လိုပါတယ်။အဲ့ဒီအသင်းကြီးတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ရဲ့ပရိသတ်တွေကိုမေးကြည့်ခဲ့ရလား။မမေးခဲ့ပါဘူး။ဒါကသိရှက်ဖို့ကောင်းပါတယ
်။ဒါပြင်နီးပြရီတွေကဆိုရင်လဲလက်စတာနီးပြဟောင်းရေနီယာရီကဝေဖန်လိုက်သလိုမန်စီးတီးနီးပြဂေါ်ဒီယိုလာကလည်းစူပါလိဂ်ဟာအာဂဇာလောကရဲ့အခြေခံမှုတွေအခြေခံသဘောတရားတွေနဲ့ဆန့်ကျင်နေတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒီနေ့မှာပဲဂျာမနီဘက်မှာဆိုရင်လဲဒေါ့တမန်နဲ့ဘိုင်ယန်မြူနစ်အသင်းကြီးတွေကစူပါလိဂ်မှာမပါဖို့ဆုံးဖြတ်ခဲ့ပါတယ်။ဘိုင်ယန်နီးပြဟန်စီဖလစ်ကတော
့auch dazu kann ich nur sagen, dass ich auch nicht alle details weiß.
ကျွန်တော်ပြောနေတာကကျွန်တော်မှာအချက်လက်အသေးစိတ်တွေအကုန်လုံးမရှိပါဘူး။ဒါပေမဲ့ကျွန်တော်အနေနဲ့ဒေါ့တမန်ရဲ့ရည်ရည်ချက်ကိုအပြည့်အဝထောက်ခံပါတယ်။ဒါကဥရောပဘောလုံးလောကအတွက်ကောင်းတယ်လို့မထင်ပါဘူး။
အပြင် FIFA ကဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ FIFA အနေနဲ့ Super League ကိုလုံးဝသဘောမတူဘူးဆိုပြီးတော့ပြောပါတယ
် So let me be extremely clear from the very beginning
ကျွန်တော်အနေနဲ့စကားတွေကလုံးဝရှင်းရှင်းလင်းလင်းပြောချင်ပါတယ် FIFA ဟာစံတန်မိုးတွေနဲ့တိဆောက်ထားတဲ့အဖွဲ့ပါအဲ့ဒီစံတန်မိုးတွေဆိုတာကလည်းအားကစားရဲ့တကယ့်စံတန်မိုးတွေဖြစ်ပြီးဥပဒေပြဋ္ဌာန်းချက်တွေနဲ့တိစောက်ထားတာပါဒီပြဋ္ဌာန်းချက်တွေကအဖွဲ့အစည်းရဲ့မူပေါင်းတွေကိုချမှတ်ထားပြီး FIFA ကနေအဖွဲ့ချုပ်တွေကစားသမားတွေအထိအစစ်အစစ်မှာ Super League လောက်တာကို FIFA အနေနဲ့လုံးဝသဘောမတူပါဘူး Super League ဟာသူတို့ကြီးတည်တံ့ဖြစ်ပြီးလက်ရှိရှိနေတဲ့စနစ်တွေကနေတီချောက်ခွတ်ထွက်နေပါတယ် FIFA အနေနဲ့ဒါကိုသဘောမတူပါဘူ
းအချိန်တည်းမှာပဲ England Premier League ဘက်ကဘောလုံးပရိသတ်တွေ Italy Serie A ကပရိသတ်တွေအပါအဝင်ကမ္ဘာတစ်ဝန်းကပရိသတ်တွေကလည်း Super League ကိုအပြင်းထန်ကန့်ကွက်ခဲ့ကြပြီးတော့အခုနောက်ဆုံးမှာတော့ England အသင်း6သင်းစလုံးက Super League ပြိုင်ပွဲကနေထွက်ဖို့ဆုံးဖြတ်လိုက်ပါပြီ Messi အသင်းကစပြီးတော့ထွက်လိုက်တာဖြစ်ပြီးတော့ကျန်တဲ့5သင်းစလုံးကလည်းမပါတော့ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်အခုနောက်ဆုံးမှာတော့ Britain ဝန်ကြီးချုပ် Boris Johnson ကလည်းဥရောပ Super League ပြိုင်ပွဲကိုတားဆီးဖို့အတွက်ဥပဒေတွေပြဋ္ဌာန်းသွားမှာဖြစ်တယ်ဆိုပြီးတော့ချင်းချောက်လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်။ည
ကိုရနိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်ခင်ဗျာ။မြန်မာတက်တော်လုံနဲ့မြန်မာပလဲလုပ်ငန်းတို့ကိုတန်ခတ်ရေးယူလိုက်တဲ့အကြောင်းအမေရိကန်ဗန်ဒါရေးဌာနကဒီကနေ့ကြေညာပါတယ်။ဒီမတိုင်ခင်ကလည်းစစ်တပ်ပိုင်ဦးပိုင်နဲ့ MEC တို့အပြင်မြန်မာကြောင်းမြေရနာလုပ်ငန်းကိုပါအရေးယူထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာလာမယ့်စနေနေ့ကျရင်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကိုကိုးကားပြီးဂျပန်နီကေးဤသတင်းဌာနရဲ့သတင်းတပုတ်မှာရေးထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အစည်းအဝေးတက်မယ်ဆိုတာမလေးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကရောထိုင်းနိုင်ငံသားရဲ့ဌာနကပါအတည်ပြုထားပါတယ်။ဒါပေမဲ့လည်းလူကိုယ်တိုင်သွားတက်မလားဗီဒီယိုဆက်သွယ်ရေးကတစ်ဆင့်တက်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒီအာဆီယံအစည်းအဝေးကိုလက်ရှိလှကြဥက္ကဋ္ဌဘူနန်းနိုင်ငံရဲ့စော်ဘွားကတဘာပတိအဖြစ်တာဝန်ယူကျင်းပမယ်လို့ဒီကနေ့မှပဲသတင်းထုတ်ပြန်ထားပါတယ်။ဂျာမန်နိုင်ငံသားဝန်ကြီးဟိုက်ကိုမားစ်ကသူတို့အနေနဲ့လက်ရှိမှာအထူးစိုးရင်ရတဲ့ပြည်ပခန့်ဟာမြန်မာနိုင်ငံပဲဖြစ်ပါတယ်လို့ဒီကနေ့ပြောပါတယ်။မြန်မာနိုင်ငံဟာတကယ်ဘေးဒုက္ခကြီးရောက်နေပြီးသားမဟုတ်သေးဘူးဆိုရင်တောင်နီးနေပြီလို့လည်းဝန်ကြီးမားစ်ကဆိုပါတယ်။ရိုးရင်းပျက်စီးတဲ့အခြေအနေတွေကိုထိုးစစ်နေတဲ့အတိုင်းပြည်ဟာဘယ်သူအတွက်မှအကျိုးမရှိတဲ့အကြောင်းမြန်မာစစ်ဆိုးရအနေနဲ့ဒီပြည်ပခန့်အတွက်ငြိမ်းချမ်းတဲ့အဖြစ်တစ်ခုရှာဖို့နောက်ဆုံးမှာဆွေးနွေးညှိနှိုင်းရေးလမ်းပွင့်လာအောင်မိမိတို့အနေနဲ့နှီးလန်းရှာရပါမယ်လို့ဂျာမန်နိုင်ငံသားဝန်ကြီးဟိုက်ကိုမားစ်ကပြောပါတယ်။ဒီကနေ့အပြင်သတင်းစာဆရာကြီးဟန်တာဝီဦးဝင်းတင်ကွယ်လွန်သွားတဲ့ခုနှစ်ပြည့်မြောက်တဲ့နေ့ဖြစ်ပြီးဆရာကြီးဦးဝင်းတင်ကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ရောဆရာနာရှင်ကိုစန့်ကျင်ကြောင်းပြသတဲ့အနေနဲ့ပါဆရာကြီးအချင်းထောင်ကလွတ်တဲ့အချိန်ကနေကွယ်လွန်ချိန်ထိဝစ်ဆင်သွားတဲ့အင်းကြီးအပြာကိုဝစ်ဆင်ပြီးတော့ဆန္ဒပြကြပါတယ်။မုံရမျိုးပေါ်မှာဆေဟနာဒိမှုဆက်ကျင်ကောက်ွက်နေသူတွေနဲ့စစ်တပ်အကြောင်းအပြန်အလှန်ပြစ်ခတ်တာတွေရှိခဲ့ပြီးတစ်ပတ်စလုံးမှာတေဆုံးတန်းရသူတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မြင်းချံဘက်မှာတော့ဆန္ဒပြသူတွေစီဒီအမ်ပြုရှားမှုမှာပါဝင်သူတွေကိုစစ်တပ်နဲ့ရဲကလိုက်လံရှာဖွေဖမ်းဆီးနေပါတယ်ခင်ဗျာ။ဗိုလ်ရုညအတွက်တရင်ချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးဒီညအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်အတွက်ထုတ်လို့ရမှုကမဆူမမအတံဖိုင်းအင်ဂျင်နီယာကရောဘတ်လူးဝစ်ဖြစ်ပါတယ်။ဒီမှာပိုင်းရဲ့ဂျာတာပရီနေမနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိ ラインドミター 32 kHz 383ည ラインドミター 40 kHz 483ည ラインドミター 48 kHz 6153 ည ラインドミター 190 kHz 1595 ကနေ ဖန်ယူ 나စင်နိုင်ပါတယ် VOA ကို 나စင်တဲ့အတွက် အထူးပဲ ကျေးဇူး တင်ပါတယ် VOA သောတာရှင်များနဲ့တကွ မြန်မာနိုင်ငံသူ နိုင်ငံသား အားလုံး ဘေးအန္တရာယ် ပေါင်းက ကင်းဝေးပြီး အောင်မြင်မှုရ ကျန်းမာ ချမ်းသာ ကြပါစေ ရန်စွမ်း အန္တရာယ် ပေါင်းက ကင်းဝေး ကြပါစေ ခင်ဗျာ ကျွန်တော် ကျော်ကျော် သိမ်းပါ
This program has come to you.